Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖျာဖျာနဲ့ တည်ဆုံ နေ မနေ့ခင် ဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့ 2019 ခုနှစ် March လ 8ရက် တောက်ကြနေ မနေ့ခင် အစီအစဉ်တွေကို Washington DC မြို့တော်ကနေ လိုင်းဒိုမီတာ 30.40 48 တို့ကနေ တိုက်ရိုက် ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါ တိုက်ရိုက် တင်ဆက်ပေးနေပါပြီခင်ဗျာ ကျွန်တော်ညောင်ဝင်းအောင်ပါ ဒီကနေ့ မနေ့ခင် အစီအစဉ်တွေကို တာဝန်ယူ တင်ဆက်မှာပါ
မင်္ဂလာပါ ရှင် ကျွန်မက ခင်မသက်ပါ ဒီမနေ့ခင် ဇာတ်လမ်းတွေကို ကိုကျော်အောင်နဲ့ အတူ ကြီးညာပေးမှာပါ ဂျူးမုံဒီရေ ပြောဆိုမှုကို ဆန့်ကျင်တဲ့ အဆိုပြုချက်တရက်ကို American လွှတ်တော်က အတည်ပြုလိုက်ပါတယ် Syria က IS နောက်ဆုံး IS တွေနောက်ဆုံး ထိန်းချုပ်ထားတဲ့ နေရာကနေ ရာနဲ့ချီတဲ့ အမျိုးသမီး မျိုးသားနဲ့ ကလေးငယ်တွေ ထွက်ပြေးနေကြပါတယ် Vietnam မှာတော့ တရုတ် ကုမ္ပဏီ အကျိုးရှိစီမဲ့ စီမံကိန်းကို ကန့်ကွက်ခဲ့ကြတဲ့ 15 ဦးကို ထောင်ဒဏ်ပြစ်ဒဏ် ချမှတ်လိုက်ပါပြီ ဒီလို ထူးကြတဲ့ သတင်းတွေ ကြားမှာပါ
ကိုညာဝင်းရောင်းဟုတ်ကဲ့ပါခင်ဗျာအမေရိကန်ကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတက်တီရှင်စုကိုမြန်မာနိုင်ငံကနှစ်ဦးရရှိခဲ့ပါတယ်အဲ့ဒီတဲ့ကဆုရှင်ကင်းအမျိုးသမီးနော်ကညောဖော်ပြောတာကကျွန်တော်အစီအယုံကတော့ဥစားလေးအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖောက်တာပါနော်ဟိုတတိယနေ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒီကြောင့်တဲ့အတူဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုး အရေးတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်တို့ပြောပြပေးပါအောင်ဗျာ
။2016 American သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတ Donald Trump ရဲ့စီးဝင်းအဖွဲ့မှာလာတော်ကြတာဝန်ယူခဲ့ပြီးတဲ့ Paul Manafort ဟာအခွန်ရှာမှုဗန်နိုင်းရေးလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့အစီအရင်ချက်ချမဲ့တရားရုံးကိုကြက်တပြင်းနေမှာလာရောက်ခဲ့ပါတယ်။ပြစ်ဒဏ်ရှင်နဲ့လမ်းညွှန်ချက်ရတရားသူကြီးကထောင်ဒဏ်16နှစ်ကနေအမြင့်ဆုံး24နှစ်နှစ်အထိအပြစ်ပေးနိုင်တဲ့အတွက်ဧပြီလ1ရက်နေ့မှာအသက်80ပြည့်တော့မဲ့ Manafort အတွက်ကြံတဲ့ဘဝတက်တန်ကိုထောင်ထဲမှာပဲကုန်ဆုံးရမယ်သဘောဖြစ်နေပါတယ်။အဆိုအရှင်တွေကတော့ပြစ်ဒဏ်ရှင်ချက်လမ်းညွှန်ရအပြစ်ပေးတဲ့အကြောင်းဒဏ်ငွေဖြစ်တဲ့ဒေါ်လာ5000ကနေအများဆုံး24တန်းအထိပေးဆောင်ဖို့လဲလျှောက်လဲထားတာပါ။ယူကရိန်းနိုင်ငံမှာအကျိုးဆောင်ဖြစ်လှုပ်လှုပ်ရကရရှိခဲ့တဲ့ဝင်ငွေတွေကို American ခွန်ဌာနမသိအောင်ဖုံးကွယ်ထားမှုအမှုရှိမှုအတွက်မနဖော်မှာအဖြစ်ရှိကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲခုံတမာရီအဖွဲ့ကဆုံးဖြတ်ထားတာပါတက်သေးတွေကိုနှောက်ယှက်မှုပူပေါင်းခြံစည်မှုတွေနဲ့လည်းပြည်ထောင်စုတရားရုံးတစ်ခုကရှေ့သတင်းပတ်ထဲစင်ကြက်ချဖို့ရှိပါတယ်အကျိုးဆောင်ရှင်တွေကတော့သူ့အမှုတွေဟာကျမရဲ့ပြဿနာခံစားနေရတယ်လို့နာမည်ကြီးအမှုကြောင့်ဂုံတိတ်ခါရဗန္နာရေးရပါထိခိုက်နှင်လာတဲ့ကြောင့်တက်တက်ညာညာစင်ကြက်ချဖို့လျှောက်လဲပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရှင်နေဟောင်းတူဖြစ်ခဲ့သူမိုက်ကယ်ကိုဟန်ကဖရန်စီဝိုင်လုံငန်းကိုမနေ့ကတရားစွပ်စွလိုက်ပါလေဖရန်စီဝိုင်လုံငန်းအတွက်တရားရေးကိစ္စတွေဆောင်ရွက်ပေးကအဖြစ်ဒေါ်လာ 3.8 တန်းသူ့ကိုပေးဖို့ရှိနေပြီးလုံငန်းကိုစားသူတုံးပြခဲ့တဲ့ငွေကြေးတွေအတွက်သူပြန်ရစရာတွေရှိနေတယ်လို့ရှင်းနေမိုက်ကယ်ကိုဟန်ကဆိုပါတယ်ဒါပေမဲ့လည်းမိုက်ကယ်ကိုဟန်အနေနဲ့ပြစ်မှုဆိုင်ရာတရားရင်ဆိုင်နေရတာကြောင့်ဒီငွေတွေကိုသူမရဘဲဖြစ်နေပါတယ်ရှင်းနေမိုက်ကယ်ကိုဟန်ကသမ္မတထရမ့်အတွက်အသက်ပေးကောက်ွယ်ပေးမဲ့သူလို့အရင်ကကြေညာထားခဲ့တဲ့သူပါဒါပေမဲ့လည်းမကကွန်ရဲ့နယူးယောက်မြို့ကအိမ်ကိုအစိုးရထောင်လိုင်းအဖွဲ့တွေ2018ခုနှစ်ဧပြီလတုန်းကဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်နဲ့မကကွန်တို့အကြားကဆက်ဆံရေးဖျက်တောက်ခဲ့ပါတယ်ပြီးခဲ့တဲ့ပတ်တုန်းကလွှတ်တော်တွင်ချင်းပါခဲ့တဲ့လူထုကြားနာပွဲမှာတော့မကကွန်ကသမ္မတထရမ့်ဟာလူမျိုးရေးခွဲခြားသူလူလင်တူညာတူဦးဖြစ်တယ်လို့တွတ်တော်မှတ်တွေကိုပြောခဲ့ပါတယ်နယူးယောက်မြို့မှာရှိတဲ့ပြည်နယ်တရားရုံးချုပ်မှာထရမ့်စီးပွားရေးလုပ်ငန်းပေါ်တရားစွပ်စုံမှုကိုမက်ကယ်ကိုဟန်မနေ့ကလုပ်ခဲ့တာဖြစ်ပြီးထရန့်စီးပွားရေးလုပ်ငန်းရဲ့တရားရေးကိစ္စတွေကိုဆောင်ရွက်ဖို့နဲ့ဒီဆောင်ရွက်ခါတွေကိုပေးမယ်လို့သဘောတူညီချက်ရှိခဲ့တယ်လို့ဆိုပါတယ်တရားရေးဆောင်ရွက်ပေးကအတွက် Trump ကုမ္ပဏီကသူ့ကိုပေးဖို့ဒေါ်လာ 1.6 တန်းရှိနေပြီးနောက်ထပ် 1.6 တန်းက Trump ကုမ္ပဏီအတွက်လုံးလုံးပေးခဲ့မှုကြောင့်အစိုးရကိုသူပေးထားတယ်မျိုးတွေဖြစ်တယ်လို့ဆိုပါတယ်
ဆီးရီးယားနိုင်ငံက ISIS တရားရီနောက်ဆုံးထိန်းချုပ်ထားတဲ့နေရာကနေကျသပရင်းတွေကယာနဲ့ချီတဲ့အမျိုးသမီးအမျိုးသားတွေနဲ့ကလေးငယ်တွေထွက်ပြေးနေကြပြီး IS အဖွဲ့အနေနဲ့မလွဲမသွေကြဆုံတော့မယ့်အချိန်မှာပဲသူတို့ရဲ့အာခံမှုကတိုးလာနေပါတယ်။ American နဲ့ကူညီပံ့ပိုးပေးနေတဲ့ Syria Democratic တပ်ဦး SDF အရာရှိတွေကတော့ IS လက်ချံတွေနောက်ဆုံးထိန်းချုပ်ထားတဲ့ Backhouse ကိုတင်ပိုက်နိုင်ပြီလို့ပြီးခဲ့တဲ့သတင်းပတ်လောက်ကပဲကြေညာနေကြတာဖြစ်ပါတယ်။အခုနောက်ဆုံးထွက်ပြေးကြသူတွေဖြစ်တဲ့ IS ကိုသဘောကျသူတွေနဲ့ IS တွေပြန်ပြီးဆွဲထားသူဒါမှမဟုတ်သူတို့ဖမ်းပြီးခိုင်းစေနေသူတွေဟာနောက်ဆုံးအတုပ်ဖြစ်ဖို့လဲမျှော်နေနေကြတာပါဒီကနေ့ထွက်ပြေးကြတာကျတဲ့ပရင်းနေဟာနောက်ဆုံးဖြစ်မယ်လို့မျှော်လင့်ကြောင်း SDF တမူ Adnan Afrin ကချက်တပရင်းနေအစောပိုင်းမှာပြောပါတယ်အရှေ့လေပိုင်းဒေသမှာရှိတဲ့ American တပ်မှုကတော့ IS တိုက်ခိုက်ရေးသမားတွေကိုချိန်မုံနိုင်ပြီး IS တွေကိုတိုက်ခိုက်နိုင်ပြီဆိုပြီးသဘောကျကြဘဲချက်ကိုမှကျင့်နဲ့မနေကြဖို့အတွက်တတိပေးလိုက်ပါတယ်အခုအနေထားကိုချင်းရင် IS အဖွဲ့ကလက်နက်ချတာမဟုတ်ကြောင်းဒါပေမဲ့သူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုတင်ထားပြီးတော့သူတို့မိသားစုတွေလုံခြုံစိတ်ချဖို့တည်တည်ချာချာတွတ်ချက်လုပ်ကင်နေတာဖြစ်ကြောင်းအရှေ့လေပိုင်းဒေသ American တပ်မှုဗိုလ်ချုပ်ကြီး Joseph Fodor က Washington DC မှာလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ Backus ဒေသကနေလွန်ခဲ့တဲ့၄ရက်အတွင်းထွက်ပြေးချသူပေါင်းက 8,000 ကျော်ရှိနေတာပါ
။ Democratic Party ကခြေဆိုးရတဲ့ American အောက်လို့တော့တွင်းမုန်တီးပြောဆိုရေးသားမှုတွေအတွက်တို့တော်မှတ်တွေကြားအပြစ်တင်ဝေဖန်မှုတွေရှိလာနေခဲ့တာပါနေတော့ကအောက်လွတ်တော်အတွင်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ထောက်ခံမဲ409မဲကန့်ကွက်မဲ23မဲနဲ့ဂျူးမုန်တီးကိုကန့်ကွက်ကြောင်းအတည်ပြုခဲ့ကြပါတယ်လွတ်တော်အတွင်းကဒီအစ္စရေးကိုထောက်ခံသူအမတ်တွေဟာအမေရိကန်ကိုရောအစ္စရေးကိုပါတစ္ဆာခံနေကြတယ်လို့လွတ်တော်အမတ် Ian Omer ကပြောဆိုခဲ့တာပါအစ္စရေးနိုင်ငံပေါ်ထောက်ခံမှုတွေရှိလာအောင်လှုပ်ဆောင်နေတဲ့ AIPAC အဖွဲ့ဟာလည်းအမေရိကန်အစိုးရကနေပြီးတော့အစ္စရေးကိုထောက်ခံရေးငွေနဲ့ပေါက်ပြီးတော့လုပ်နေတယ်လို့ Ian Omer ကဒီနေ့စောစောပိုင်းမှာ Twitter ကနေတဆင့်ရေးသားဖော်ပြခဲ့ပါတယ်ဒီပေါ်ဝေဖန်မှုတွေပြင်းထန်ရှိခဲ့ပါတယ်အဲဒါကြောင့်လည်းသူကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်းခံခဲ့ရပါတယ်ပြီးခဲ့တဲ့အပတ်တုန်းကလည်း Washington DC မှာအလားတူပြောဆိုမှုတစ်ခုသူထပ်လှုပ်ဆောင်ခဲ့လို့လွှတ်တော်အတွင်းမဲခွဲမှုတွေနေတော့ကပြုလုပ်ခဲ့တာပါ
ဒီ American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗီယက်နမ်နိုင်ငံမှာယင်းနှိမ့်နှံမှုစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးဒီစီမံကိန်းဟာတရုတ်ကုမ္ပဏီတွေအကျိုးရှိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမနစ်တုံးကဆန္ဒပြခဲ့သူ15ဦးကိုနိုင်ငံမတိမငိမ်ဖြစ်အောင်လှုပ်ဆောင်မှုနဲ့ကြက်တပရင်းတွေကထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။2018ဇွန်လတုန်းကဗီယက်နမ်မှာရှာရှာပါပါတပီလုံးတိုက်တန်တဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ရကနေနေရာတချို့မှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အတွက်တည်ငြိမ်အောင်ပြန်ပြီးထိန်းဖို့ရဲတွေအကြောတော်စူးစမ်းခဲ့ကြရတာဖြစ်ပါတယ်။ကျက်တပရင်းနေမှာတော့ဗီယက်နမ်နိုင်ငံတောင်ပိုင်းဘင်တုံးခရိုင်တရားရုံးကဆန္ဒဒီဆန္ဒပြရမှာပါဝင်ခဲ့သူ15ဦးကိုသူတို့ခရိုင်မှာရှိတဲ့ရဲစခန်းတွေနဲ့ရဲကားတွေကိုဖျက်ဆီးမှုနဲ့ထောင်ဒဏ်2နှစ်ကနေ3နှစ်ခွဲခြားပြစ်ဒဏ်အတည်တည်ချမှတ်လိုက်ပါတယ်။အစိုးရသတင်းဌာန VNA ကတော့ဒီ15ဦးဟာလူလူကိုသွေးချွတ်အောင်လုပ်ပြီးအော်ဟစ်ခဲ့တယ်လို့ပင်မအဝေးပြေးလမ်းမကြီးကိုလည်း15နာရီကြာပိတ်ဆို့ထားခဲ့တယ်လို့တရားရုံးကြေညာချက်ကိုကိုးကားပြီးဖော်ပြထားပါတယ်။တရားသူကြီးအဖွဲ့ကလည်းသူတို့ရဲ့လှုပ်ဆောင်ချက်တွေဟာလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုအတိုင်းဝိုင်းဘေးကင်းရေးအတွက်မလိုလားအပ်တဲ့အမှုကျင့်ဖြစ်တာကြောင့်ပြင်းထန်တဲ့အပြစ်ပေးဖို့လိုအပ်ကြောင်းဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။သူတို့နဲ့အတူအဖမ်းခံရသူအများပြအတွက်လည်းအလားတူအရေးယူဖို့အတွက်စုံစမ်းဆက်စင်နေကြောင်းတရားရုံးအရာရှိတဦးကအတည်ပြုပြောကြားခဲ့ပါတယ်။
ထိုင်းတော်ဝင်မင်းသမီးဥပောရတနာကိုဝန်ကြီးချုပ်ဖြစ်ရွေးကောက်ပွဲဝင်ပြိုင်ရေးအဆိုပြုခဲ့တဲ့အဓိကတိုက်ခန့်ပါတီကိုထိုင်းနိုင်ငံအခြေခံဥပဒေဆိုင်ရာတရားရုံးကမနေ့ကပဲပယ်ဖျက်လိုက်ပါလေ။အခုလာမယ့်24ရက်နေ့မှာရွေးကောက်ပွဲတွေထိုင်းနိုင်ငံမှာကျင်းပတော့မှာဖြစ်လို့ရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာထိုင်းရော့ခ်ဆာချတ်ပါတီကိုဖျက်သိမ်းဖို့တရားရုံးကအမိန့်ချလိုက်တာလည်းဖြစ်ပါလေ။အခုလိုတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်လက်ရှိထိုင်းစစ်စွာနဲ့နှိစက်တဲ့နိုင်ငံရေးပါတီတွေပေါ်မှာအနိုင်ရမယ့်အခွင့်အရေးတွေထိုင်းရော့စကာချက်ပါတီအတွက်ဆုံးရှုံးစေခဲ့ပါတယ်ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကစပြီးတော့အာဏာသိမ်းအုပ်ချုပ်လာနေခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာထိုင်းရော့စကာချက်ပါတီရဲ့အမှုဆောင်ဖွဲ့ဝင်တွေကိုနိုင်ငံရေးလုပ်ပိုင်ခွင့်ဆယ်နှစ်လဲဖျက်သိမ်းတယ်လို့ဆိုပါတယ်ဒီလောက်ရကြောင့်မကြာခင်ကျင်းပတော့မဲ့ရုပ်ောက်ပွဲတွေဟာတရားမျှတမှုရှိနိုင်ပါမလားဆိုပြီးတော့စိုးရိမ်မှုတွေကိုဖြစ်ပေါ်လာနေစေပါတယ်မင်းသမီးဘော့နာကိုဝန်ကြီးချုပ်ဖြစ်ဝင်ရွေးခံမှုထိုင်းရော့ခ်ဆာချက်ပါတီကဖေဖော်ဝါရီလ10ရက်နေ့မှာရွေးချယ်တင်မြှောက်ခဲ့တာပါအခုလိုရွေးကောက်ပွဲဝင်ရွေးခံမဲ့ကိစ္စဟာအခြေခံဥပဒေနဲ့လည်းမညီညွတ်ဘူးတင့်လည်းမတင့်တော်ဘူးဆိုပြီးတော့သူ့ရဲ့မောင်ဖြစ်သူဘရင်မဟာဝိဇယလောင်ကွန်ကကြေညာခဲ့ပါတယ်ဒါပေမဲ့လည်းထိုင်းရော့ခ်ဆာချက်ပါတီကတော့မင်းသမီးဘော့နာဟာ1992ခုနှစ်ကတည်းကနိုင်ငံသားနဲ့ လက်ထပ်ခဲ့လို့တော်ဝင်မင်းသမီးအဆင့်ကနေပြီးတော့ဖယ်ဖျက်ခံထားရသူဖြစ်တာကြောင့်နိုင်ငံရေးမှာပါဝင်လှုပ်ရှားနိုင်တယ်လို့ပြောဆိုနေတာပါ
မနေ့ကဆောက်လို့ရေးလို့တာတရားစင်ကျော်အသက်ခံရတဲ့မတင်းငိမ့်တဲ့ပပောက်ခင်မှာလက်နက်ကင်ခွဲထွက်ရေးသမားတွေနဲ့တိုက်ပွဲဖြစ်ပွားရတာနဲ့အင်ဒိုနီးရှားစစ်သား၃ဦးတေဆုံးခဲ့ရတယ်လို့အင်ဒိုနီးရှားစစ်တပ်ကချက်တပရင်းနေမှာပြောပါတယ်။နဂူကာပြည်နယ်ကရီဂီရွာမှာတိစောက်နေတဲ့တရားကိုစောင့်ဖို့အတွက်ချက်တပရင်းနေမနေ့ပိုင်းမှာပဲဒီစစ်သားတွေရောက်ရှိလာကြတာဖြစ်ပြီးအဲ့ဒီတရားပေါ်မှာပဲခွဲထွက်ရေးသမားတွေရဲ့တိုက်ခိုက်မှုကိုခံခဲ့ရတာပါ။ခွဲထွက်ရေးသမား50ကနေ80လောက်ကရုတ်တရက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းပါပါခင်စစ်တပ်ပြောခွင့်ရမဟာမက်အေဒီကပြောပါတယ
်ရုရှားဆိုးရအကြောင်းမဟုတ်မမှန်ရေးသားဖော်ပြသူအဆိုးရနဲ့အာရမန်တွေကိုအင်တာနက်အွန်လိုင်းကနေပြီးတော့ဝေဖန်ကြတဲ့သူတွေကိုအရေးယူမဲ့ဥပဒေမူကြမ်းနှစ်ရပ်ကိုရုရှားအုပ်လွတ်တော်ကမနေ့တုန်းကပဲအတည်ပြုလိုက်ပါပြီဒီဥပဒေအရအဆိုးရကိုဝေဖန်တဲ့သူတွေကိုထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်တွေချမှတ်သွားပါလိမ့်မယ်ရုရှားအုပ်လွတ်တော်ကအတည်ပြုလိုက်တာမူကြမ်းနှစ်ရပ်ကိုထက်လွတ်တော်ကခက်မှန်မှန်အတည်ပြုပေးလိမ့်မယ်လို့အုပ်လွတ်တော်မတ်တီကမျှော်လင့်နေကြပါတယ်ဒီလွတ်တော်နှစ်စလုံးကအတည်ပြုလိုက်ပြီဆိုလို့ရှိရင်ဒီဥပဒေတွေကိုရုရှားသမ္မတဗလာဒီယာမူတင်ကဒီလက်မှတ်ထိုးပြီးတော့ဥပဒေအဖြစ်တရားဝင်အတည်ပြုလာပါလိမ့်မယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာနိုင်ငံတကာသတင်းလွှာနဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တိရှင်များစုကိုမြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်လဲရရှိပါတယ်နေ့စဉ်ချီးမြှင့်တဲ့ဒီစုပေးပွဲအခမ်းအနားကိုမတ်လ9ရက်နေ့ကကျင်းပရာမှာအမေရိကန်နိုင်ငံသား၏ဝန်ကြီးကိုယ်တိုင်တက်ရောက်စုချီးမြှင့်ခဲ့တာပါဝါရှင်တန် DC မြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့အဲ့ဒီစုပေးပွဲကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုအောင်ကပြောပြပေးပါဦးဗျာ
ပြည်ပခဖြစ်ပွားရာဒေသကအမျိုးသမီးတွေနဲ့ကလေးသင်ငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ပေးခဲ့တာကြောင့်လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတဲ့ရိုဟင်ဂျာတွေအရင်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအပေါ်ပြက်ပြက်သားသားထုတ်ဖော်ဝေဖန်ခဲ့တာကြောင့်ကရင်မျိုးသမီးနော်ကညောဖော်ကိုနိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုပေးအပ်တာပါအခမ်းအနားကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကစုချီးမြှင့်ပေးတဲ့ပွဲအခမ်းအနားမှာနော်ကညောဖော်ရဲ့ဆောင်ရွက်ချက်တွေအကြောင်းအခုလိုပြောပါရယ
် An activist in Burma who has worked her entire life to support ethnic community displaced by the decades
ဆယ်စုနှစ်တွေနဲ့ချီကြာမြင့်ခဲ့တဲ့မြန်မာနိုင်ငံကပြည်တွင်းဆင်ကြောက်ထွက်ပြေးပြောင်းရွှေ့နေထိုင်ကြရတဲ့တိုင်းဒေသမိသားစုတွေအပေါ်ဘဝတစ်လျှောက်လုံးမြုပ်နှံကူညီပေးခဲ့သူဖြစ်ပါတယ်
အမျိုးသမီးရဲစွမ်းတပ်တည်ရှင်တွေရဲ့ဆန်းဆောင်ချက်တွေဟာနေရာတိုင်းမှာရှိနေတယ်လို့အဲ့လိုရှိနေဖို့လိုအပ်နေကြောင်းလဲဝန်ကြီးဖွန်ပေကပြောပါရယ်အမေရိကန်ဆိုရနေနေလဲမြန်မာဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့အစင်းတစ်စိုက်အားပေးကူညီလာခဲ့တာပါဒီစုပေးအပ်ပွဲအခမ်းအနားကိုအရင်သမ္မတတွေရဲ့ဂရော်ရီလဲတက်ရောက်ခဲ့ကြတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ဂရော်လဲတက်ရောက်ပါတယ်ကိုဂျိုးစွန်အနေနဲ့ခံပြီးတော့ရဲစွမ်းတပ်တည်ရှိတာဟာလူမှုအတိုင်းဝိုင်းအတွက်အကျိုးရှိစေတဲ့အကြောင်းသမ္မတဂရော်မလာနီယာထရန့်ကအခုလိုပြောပါရယ်
I believe courage is one of the qualities we need most in society.
လူမှုအတိုင်းဝိုင်းအတွင်းရဲစွမ်းတပ်တည်အဖြစ်နဲ့မကြောက်မရွံ့ဆောင်ရွက်ဖို့ဆိုတဲ့အရေးအချက်အကျွန်မတို့အတွက်အလိုအဆုံးအရာဖြစ်တယ်ဆိုတာယုံကြည်ပါတယ်။ဒီစိတ်ဓာတ်ဟာရှေ့လျှောက်လမ်းရမယ့်ခီးအတွက်လည်းပြင်ဆင်ပေးပါတယ်။ရဲစွမ်းတပ်တည်ကပြောင်းအလဲလုပ်ရမယ်ဆိုတာကိုစကားနဲ့ပြောနေသူတွေနဲ့တကယ်အကောင့်ထဲပေါ်နေတဲ့သူတွေကိုလည်းခွဲခြားပေးပါတယ်။ရဲရမှုနဲ့လူသားချင်းစာနာမှုဆိုတာလဲရဲစွမ်းတပ်တည်ရှိမှဖြစ်ပြီးအဲ့ဒါဟာအများအတွက်ဦးစားပေးဆောင်ရွက်ပေးတဲ့ဆိုတဲ့စွမ်းဆောင်ရည်ကိုဖြစ်ပေါ်စေပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြောင်းနေဆက်ဒေသတွေကလူထုအနေနဲ့ဒုက္ခတွေပိုရင်ဆိုင်ခဲ့ရတာပါ။အထူးသဖြင့်အစ်အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေအတွင်းအတင်းအဓမ္မနေရွှေ့ပြောင်းမှုတွေလူရဲမှုတွေအမျိုးသမီးတွေအပေါ်အဓမ္မကျူးလွန်မှုတွေလည်းအများပြားရှိခဲ့တာကြောင့်ဆိုပြီးနိုင်ငံတကာကလည်းဒီလိုအခြေအနေတွေပေါ်ဝိုင်းဝန်းပြစ်တင်ရှုတ်ချကြပါရယ်။ဒါ့အပြင်လည်း2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေရှိလာခဲ့ပြီးနောက်ပိုင်းမှာတော့ပိတ်ဆို့တန်ခတ်မှုတွေကိုသက်ဆိုင်ရာနိုင်ငံတွေကရှော့ချခဲ့ပြီးနောက်မှာရောအမျိုးသမီးတွေအပေါ်လိမ်မန်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်လူခွင့်အချိုးဖောက်မှုတွေရော့ချသွားခဲ့ပါပြီလား။နိုင်ငံတကာအမျိုးသမီးဆွမ်းဆောင်ရှင်များဆုရှင် KWO ကရင်မျိုးသမီးအစည်းအရုံးထွေထွေတွင်မူနော်ကညောဖော်ကအခုလိုပြောရတယ
် In 2017 the world watched in horror as the Burmese army unleashed
2019ခုနှစ်ကဆိုရင်လေမြန်မာစစ်တပ်ရဲ့ဖိနှိပ်ရဆက်မှုတွေကိုကမ္ဘာကြီးအနေနဲ့စိုးရိမ်ထိတ်လန့်စွာမြင်ခဲ့ကြပါတယ်အခုဒီချိန်ကတော့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကိုကျူးလွန်မှုတွေပါအမျိုးသမီးတွေပေါ်အဲ့ဒီလိုအာဓမ္မပြုကျင့်မှုတွေထောင်နဲ့ချီကိုတခြားတိုင်းရင်းသားတွေကလည်းမှတ်တမ်းပြုစုထားပါတယ်ဒါပေမဲ့လေအဲ့ဒီလူတစုကနေပဲ တိုင်းပြည်ကိုအုပ်ချုပ်နေပြီးကျမတို့လူထုတွေရဲ့ဘဝကိုထိန်းချုပ်နေပါတယ်။ဒါကြောင့်အဲ့ဒီလူတစုအပေါ်တရားမျှတစွာဆင်ရင်နိုင်ဖို့ကဘာကြီးအနေနဲ့ဆောင်ရွက်ပေးပါလို့ကျမအနုညွတ်မေတ္တာရက်ခံပါတယ်
။ငယ်စဉ်ကတည်းကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကြီးပင်းခဲ့တဲ့နောက်ကညောဖွာ KWO ကရင်မျိုးသမီးအစည်းအဝေးအဖြစ်နဲ့လဲအကာအကွယ်မဲ့သူတွေအတွက်ရည်တည်လှူရှာခဲ့ပါတယ်။
ကျမတို့အစီအယုံကတော့ဥစားလေအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖောက်တာပေါ့နော်ဟိုအဲ့ဒီအတွက်ကျမတို့ကတော့တခြားနိုင်ငံပဲဖြစ်ဖြစ်ဟိုပြောပြတာပြီးတော့လည်းအမျိုးသမီးနဲ့ကလေးအတွက်ပဲသူတို့ကလွန်ချွေမှုရှိအောင်ဟိုကျမတို့ကဟိုကူညီပေးတာပေါ့နော
်73ချိန်မြောက်ဖြစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်များစုကိုအခုနှစ်ချင်းမြင်ရမှာအမျိုးသမီးအခွင့်အရေးအတွက်အထူးကြိုးပမ်းခဲ့ကြသူတွေကိုရွေးချယ်ချီးမြှင့်တာဖြစ်ပြီးမြန်မာပါဝင်အင်းနီချင်းဘင်္ဂလားဒေ့ရှ်တီးလင်္ကာနိုင်ငံအပါဝင်စုစုပေါင်း10ဦးကိုချီးမြှင့်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကဆုရှင်တဦးဖြစ်တဲ့ရာဇီယာဆယ်တနာဟာဆိုရင်လေရခိုင်ပြည်နယ်မောင်းတော်မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့သူဖြစ်ပြီးရိုဟင်ဂျာလူမှုအတိုင်းဝိုင်းအတွက်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာဆောင်ရွက်နေသူပါဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တဲ့သူဟာကျောင်းဆရာမရှိနေလူခွင့်ရေးလှူရှားသူဖြစ်နေရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုအခြေခံပြီးအစီအင်ခံစားရရေးသားခဲ့သူလည်းဖြစ်ပါတယ်ရာဇီယာဆယ်တနာကဘင်္ဂါလီဘာသာစကားနဲ့အခုလိုပြောပါရယ
်ဒါဘာသာဘောလာမတ်စနာဒါမှမဟုတ်ချက်တဆူဒူအမီနာမဖူ
ဒီစုကကျမတယောက်တည်းအတွက်မဟုတ်ဘဲရွန်ဂျာတစ်မျိုးသားလုံးအတွက်ကိုစားပြုပါရယ်ကျမရွန်ဂျာအရေးအတွက်ကြိုးပမ်းဆောင်ရွက်လို့ရတယ်ဒီစုကိုကျမတိတ်ကိုတမိုးထားပါရယ်
နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်များစုချီးမြှင့်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကအမျိုးသမီးဆွမ်းဆောင်ရှင်တွေကိုအဲ့ဒီနိုင်ငံအခြေစိုက်အမေရိကန်တာဝန်တွေကနေရွေးချယ်ပေးပြီးတဲ့နောက်အမေရိကန်နိုင်ငံကြီးဌာနကနောက်ဆုံးအတည်ပြုထပ်မံရွေးချယ်ပေးရတာပါအခုလိုစုပေးပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်မှာ73ချိန်မြောက်ရှိပြီဖြစ်ပြီး2012ခုနှစ်တုန်းကမတ်ဇင်မာအောင်နဲ့2015ခုနှစ်မှာမတ်မေစပယ်ပြည်လိုလည်းဒီစုရရှိခဲ့ပူပါရယ်ခင်ဗျာ
ကိုအောင်ရဲ့တင်ပြချက်ဖြစ်ပါရယ်ခင်ဗျာအခုဒီခါဆက်ပြီးပြောပြမှာကမြန်မာနိုင်ငံကနေပယ်အသီးသီးရဲ့ဥဆောင်မှုကဏ္ဍမှာအမျိုးသမီးတွေကိုနေရာပေးရွေးချယ်မှုအားနည်းနေသေးတယ်လို့နိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေမှဥဆောင်နေသူအမျိုးသမီးတွေကဒီကနေ့မှကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာထုတ်ဖော်ပြောဆိုလိုက်ကြပါတယ်အမျိုးသားတွေကိုသာဦးစားပေးလို့ရှိတဲ့မီယိုဖလာစင်စားပုံကြောင်ရောအရေးချင်းရှိတဲ့အမျိုးသမီးတွေကိုအားပေးကူညီမှုအားနည်းနေသေးတဲ့အချက်တွေကမြန်မာနိုင်ငံအမျိုးသမီးတွေထိုက်တဲ့နေရာမရသေးတာဖြစ်တယ်လို့ထောက်ပြကြပါတယ်ဒီအကြောင်းကိုပြောပြချင်တာပါ2019ခုနှစ်နိုင်ငံတကာအမျိုးသမီးနေ့ဆောင်ဖို့ကတော့ Balance World for Better World ဒန်းတူညီများမှုဖြင့်ကမ္ဘာကြီးကိုပိုမိုကောင်းမွန်စေမည်ဆိုတာပဲဖြစ်ပါတယ်စည်ရေးပဋိပက္ခနဲ့အကြမ်းဖက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာတော့လုံလောက်တဲ့ငြိမ်းချမ်းရေးအခြေအနေတည်းကမရရှိသေးသလိုစီးပွားရေးနဲ့လူမှုရေးပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းစိန်ခေါ်မှုတွေကအများကြီးရှိနေစေဖြစ်ပါတယ်ဒီလိုပြဿနာတွေကိုရင်ဆိုင်ဖြေရှင်းရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်ခွင့်ကအခုအချိန်ထိအကန့်အသတ်ဖြစ်နေသေးပဲလို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းက VOA ကိုပြောပါရယ
်တကယ်တမ်းကျတော့နိုင်ငံရဲ့ပါဝင်ကိုထောက်ဆောင်ရမယ်ဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားဒန်းသူရွေးချယ်လိုက်ရတဲ့အခါမှာအငြင်းချင်းတူတယ်ဆိုရင်တော့အမြဲတမ်းပါပဲဟိုအမျိုးသားကပဲရွေးချယ်ခံရတယ်ညရယ်ဒါကြောင့်လေကျမတို့ဒီအစိုးရဆိုလက်ထက်မှာဆိုရင်လေလာဒီလိုတော့ကိုယ်ရေးချယ်ရဲ့ဆိုရဲခါမှာအမျိုးသမီးကိုဦးစားပေးမယ်၊ခိုင်းသားကိုဦးစားပေးမယ်ဆိုရဲကျမတို့ NLD မှာလည်းရှိခဲ့တာပါပဲ။ဒါပေမဲ့လည်းတကယ်တမ်းဆိုတော့ဖြစ်လာရင်ရှိလိုက်ပါအမျိုးသမီးရခိုင်လုံးကအမျိုးသားရခိုင်လုံးထက်စားရင်တအားကိုမဲနေသေးတယ်လို့ကျမပြောချင်ပါတယ်။နိုင်ငံတော်ဝင်ကိုထမ်းဆောင်ရတဲ့ခေါင်းဆောင်ပိုင်းတွေကဆိုရင်လည်းအမျိုးသမီးရဲ့အခမ်းအနားကိုအခုလက်ထက်ကြီးရောကျမတို့အမျိုးသမီးတွေကတော်ဝင်ထမ်းဆောင်တဲ့အလှည့်ကိုရောက်ဖို့ကိုအမျိုးသားနဲ့ရှင်ရင်တော့ဒုတိယတဲ့နေရာမှာပဲအများတိုင်းရှိနေပါသေးတယ
်။ NLD အစိုးရလက်ထက်မှာအပြည့်ရညီညာရေးရဖို့ကြိုးပမ်းနေစေဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေမှာအမျိုးသမီးပါဝင်မှုပိုရှိခြင်းကညီညာရေးနဲ့ပိုနီးစပ်စေမယ်လို့ကချင်ညီညာရေးကွန်ရက်ညှိနှိုင်းရေးမှူးဒေါက်ခွန်ကြာကပြောပါတယ်
။အမျိုးသမီးများဒီဥဆောင်မှုမှာပါဝင်ခွင့်လို့ပြောလို့ရှိရင်တော့အရက်ဘက်အဖွဲ့အစည်းမှာကတော့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ခေါင်းဆောင်အနေနဲ့အတိအမှတ်ပြုလဲခံရပါတယ်။ဆုံးဖြတ်ချက်ထားတဲ့နေရာတွေမှာလည်းပါဝင်ကြပါတယ်။သို့တော်လည်းပဲနေရာတနေရာကိုအမျိုးသမီးနဲ့အမျိုးသားရှင်မယ်ဆိုလို့ရှိရင်တော့အထူးဖြင့်တိုင်းရင်းသားဒေသတွေမှာတော့အမျိုးသမီးကိုသိမ့်မဲမထည့်ကြဘူး။အမျိုးသားကတော့တာသွားတာပဲဖြစ်တယ်ရှင်။ခုချိန်ချီဆိုလို့ရှိရင်အရေးအတွက်ရတော့လကောင်းအရေးချင်းရတော့လကောင်းအမျိုးသားကပုံပြီးမှတာနေတဲ့အပိုင်းမှာရှိနေသေးတယ်။ဥပမာနိုင်ငံရေးကိစ္စနဲ့ဒီအင်းငန်းရေးအတွက်ဥဆောင်မှုကိစ္စများတွေမှာတော့အမျိုးသမီးများအနေနဲ့မပါဝင်တဲ့လောက်ကိုရှိနေပါတယ်။ဒါကြောင့်မလို့အမျိုးသမီးများများပါဝင်တယ်ဆိုလို့ရှိရင်ငင်းခိုင်းရေကိုပို့ရမှာတော့မြန်နေပါတယ်။ဘာဖြစ်လို့လဲဆိုရင်ထွက်ပြေးနေရတာပြီးလို့ရှိရင်တော့မလုံခြုံတာ ဒုက္ခခံစားရတာမျိုးသမီးဖြစ်တဲ့အတွက်ကြောင့်လို့မျိုးသမီးများအနေနဲ့ကတော့ဒါရင်းချမ်းချင်တဲ့တိုက်ပွဲရကြပါဆိုတဲ့ message ကပိုများပါတယ်
။ဒါ
ကြောင့်မို့လို့မျိုးသမီးပိုများရင်တော့ပိုပြီးမှရင်းချမ်းရေးလည်းပိုကောင်းမှမှာပါ
ကမ္ဘာပေါ်မှာချုပ်ဆိုပြီးခဲ့တဲ့ငင်းငင်းစာချုပ်180ချုပ်ကိုသုတေသနပြုခဲ့ရမှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တာကြောင့်30ရာခိုင်နှုန်းပိုပြီးအောင်မြင်မှုရရှိသလိုပိုပြီးလည်းရေရှည်တည်တတ်နေတယ်လို့ဆိုထားပါတယ်တကယ်တော့မီယိုပလာစင်စားပုံတွေအရေးချင်းရှိတဲ့အမျိုးသမီးတွေကိုအားပေးကူညီမှုအားနည်းနေတာတွေကမြန်မာအမျိုးသမီးတွေဦးဆောင်မှုကဏ္ဍမှာထိုက်တဲ့နေရာမရသေးကြောင်းရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌလည်းဖြစ်ရှိနေတူလေဖြစ်တဲ့ဒေါ်အင်းနုစင်ကထောက်ပြပါတယ်
။ကျမတို့ရဲ့မြန်မာနိုင်ငံထဲမှာရှိတဲ့ဟိုအစဉ်လာညီကျင်းမှုလို့ပဲပြောအမျိုးသမီးကိုအမျိုးသားနဲ့ဂျန်လူသဘောထားတဲ့ဆက်ဆံတဲ့အလေးအကျင့်ကနည်းတယ်လေ။ဆိုတော့ရှေ့ကိုထွက်လာတဲ့အမျိုးသမီးတွေဟာတော်တော်လေးရုန်းကန်ပြီးမှပဲရှေ့ကိုရောက်လာကြတာ။ဆိုတော့တကယ်တမ်းကျတော့တော်တဲ့ထမြက်တဲ့အမျိုးသမီးတွေအားလုံးခြေတန်းကိုရောက်လာပြီလားဆိုတော့လည်းမရောက်နိုင်ဘူး။အမေမဆိုတာဟာယောက်ျားလောက်တော့မတော်ဘူးပေါ့ဟိုအရင်ချင်းသားတယ်လို့ထင်တော့မှသူကမိန်းမပဲဆိုတော့ဟိုတဖောထားတွေကတော့ကျမတို့ကိုတွေးကိုမြင်နေရတယ်အဲအဲ့ဒီမှာနောက်တစ်ချက်လည်းပါလိမ့်မယ်အမျိုးသမီးသူကိုနိုင်ကလည်းတကယ်တော်ရင်ထက်တဲ့အမျိုးသမီးတွေအပေါ်မှာအားပြီးကူညီမှုလည်းနည်းတယ်ဟိုလက်တွဲဆောင်ရွက်မယ်ဆိုရင်လည်းဟိုနည်းနည်းလေးအားနည်းချက်တွေရှိကြတယ
်2019ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားတွေကိုမြန်မာနိုင်ငံနေပြည်တော်ရန်ကုန်နဲ့အခြားမြို့တွေမှာပါကျင်းပကြမှာဖြစ်ပါတယ်ခင်ဗျာဗီဒီယိုရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးနှားဆင်နေရတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံကအခြေအနေကိုလည်းကြည့်ရအောင်ပါရွှေပြောင်းမြန်မာလူသမားတွေနဲ့ဒီနိုင်ငံကူးလက်မှတ်တွေ CI လို့ခေါ်တဲ့တပ်တေကံအထောက်အထားစာအုပ်တွေယာယီနိုင်ငံကူးလက်မှတ်ပေါင်းစုံအတွက်မြန်မာနိုင်ငံကိုပြန်ပြီးတော့တက်တန်းတိုးစရာမလိုတော့ပဲထိုင်းနိုင်ငံစမုတ်စခွန်ခရိုင်ထဲမှာပဲစင်တာတစ်ခုဖွင့်ပြီးတော့ကူညီသွားဖို့ထိုင်းဝန်ကြီးအဖွဲ့ကမတ်လ9ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့တာပ
ါပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမြန်မာနိုင်ငံအလုသမားဝန်ကြီးဌာနဘက်ကနေထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုသမားတွေအဆင်ပြေနိုင်ဖို့အတွက်စင်တာတစ်ခုဖွင့်လည်နိုင်ရေးကိုထိုင်းနိုင်ငံဘက်ကတောင်းဆိုခဲ့တာပါအခုအခါမှာတော့နိုင်ငံကူးလက်မှတ်တွေအပါအဝင်အထောက်ထားစာအုပ်တွေကိုမြန်မာပြည်ပြန်စရာမလိုပဲဒီစင်တာမှာပဲတက်တန်းတိုးနိုင်မှာဖြစ်လို့အလုသမားတွေအတွက်အကျိုးရှိတယ်ဆိုပြီးမြန်မာရှေ့ပြောင်းအလုသမားရေးလှုပ်ဆောင်နေတဲ့ရောင်ကြီးဦးအလုသမားအဖွဲ့ကမဲဆောက်ရုံတာဝန်ခံဦးမိုးကျော်ကပြောပါတယ
်အလုသမားတွေတက်ကအားတကယ်လို့ဘတ်စူစီဗီဇာတွေတက်တန်းတိုးဖို့ထိုင်းနိုင်ငံထဲမှာစမုတ်စခွန်မှာဒီဒေတာတစ်ခုရဲ့မှာဒီပါတီစင်တာဖွင့်မှုပြီးတယ်ဆိုတော့ကြာတာသဘောတူတယ်ဆိုတော့ကြာတော့လူသမားတွေအတွက်အကျိုးကတော့ဒီပြန်တဲ့သွားတဲ့အခါမှာလက်ရှိမှာကျင်းရတဲ့အခက်အခဲတွေသူတို့ရက်တည်သက်သာနဲ့ပြီးဆိုရှင်အကုန်ကြစိတ်တည်သက်သာလာနဲ့တကယ်တော့စီစဉ်နေကြရလည်းစနေကြလုတ်ပေးနိုင်နေဆိုရင်လူသမားတွေအတွက်ကတော့ဒါအမှန်ကောင်းမှုနဲ့အကျိုးကျေးဇူးတွေရှိတာပေါ့
အရင်တုန်းကတော့အလုသမားတွေဟာအဲ့ဒီလိုလက်မှတ်တွေတက်တန်းပြန်တိုးတဲ့အခါမှာကြံ့ကြာမှုတွေရှိတာကြောင့်အလုတ်ရှင်တွေကသူတို့ကိုအလုတ်ချုပ်လိုက်တာတွေတည်းရှိခဲ့တယ်ဆိုပြီးပြောပါတယ်
။ပြီးဆိုလုပ်ငန်းဝင်တွေကိုအချိန်ကြီးပြန်လည်ပြီးဝင်ရောက်နိုင်တယ်။အရင်တုန်းကဆိုလို့ရှိရင်ငါးကြီးပြန်သွားတဲ့ခါမှာတချို့အခက်အခဲတွေရှိတဲ့ခါကျတော့လုပ်ငန်းကိုပြန်ဝင်တဲ့ခါကျတော့သူတို့တက်မှတ်ရက်ခွန်ပေးလိုက်တဲ့ရက်တွေနောက်ကျပြီးတော့မလိုလားတဲ့တက်တာတွေရှိတယ်။အလုတ်ရှင်ကမယူတာတွေရှိတယ်။ဒီအချိန်မျိုးတွေကိုကြောရတော့ဘူးကျွန်တော်တို့ကဒီလိုမျိုးဟောပြောလို့ရပါတယ်ဗျာ
။အခုလိုမျိုးစင်တာဖွင့်တာကိုသဘောတူရတဲ့အဓိကအချက်ကတော့လေးနှစ်တက်တန်းကုန်သွားလို့မြန်မာပြည်ကိုပြန်ပြီးတက်တန်းပြန်တိုးကြရမယ်။နိုင်ငံသဘောတူညီချက်နဲ့လာကြတဲ့ MOU အလုပ်သမားတွေဟာတက်တန်းနှစ်သိန်းကျော်ရှိတာမို့သူတို့ပြန်ရမယ့်ဇီးစကားတွေအချိန်ကျကြမှုတွေအခက်အခဲတွေကိုဖြေရှင်းနိုင်အောင်စင်တာဖွင့်နိုင်ရေးကိုထိုင်းနိုင်ငံဘက်ကသဘောတူညီခဲ့တာလို့လည်းဆိုပါရယ်။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့သမား3တန်းထက်မနည်းရှိနေပြီးတရားဝင်အထောက်အထားလုပ်ထားတဲ့သူတွေကတော့တက်တန်းကျော်သာရှိပါရယ်ရှင်။
ထိုင်းပြည်သား VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ထိတ်တန်းနိုင်ငံကသတင်းတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တို့ဦးပြီးခဲ့တဲ့သတင်းဘက်ကဗီယက်နမ်နိုင်ငံမှာတွေ့ဆုံကြတဲ့ကိစ္စမှာဘာသဘောတူညီချက်မှမရခဲ့ပဲဖြစ်တာကြောင့်ဒီအခြေအနေကိုကြားဝင်ဆေးစပ်ပေးဖို့အဆင်သင့်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ကဘယ်လောက်စွမ်းဆောင်နိုင်မလဲဆိုတဲ့အကြောင်း VOA သတင်းတော့ Steve Miller ရဲ့သတင်းကိုကိုကျော်အောင်လင်ကပြောပြမှာပါ
ဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာပြီးခဲ့တဲ့ပတ်တုန်းကနေ့ရက်ကြာတွေ့ဆုံခဲ့ကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကထူးခြားတဲ့တိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ချက်တွေထားခဲ့ကြပါပြီ။ဘာသဘောတူညီချက်မှမရခဲ့တာကြောင့်မအောင်မြင်တဲ့ဆွေးနွေးမှုဖြစ်ခဲ့ပါလေ။နှစ်ဖက်ညီနိုင်မှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ခန်းကဏ္ဍကမပါဝင်ခဲ့ပါဘူး။ဒါပေမဲ့အခုလိုရှေ့ဆက်ဖို့ခက်နေတဲ့အခြေအနေမျိုးမှာတော့သမ္မတမွန်ဂျေအင်ရဲ့ခန်းကဏ္ဍကလိုအပ်လာပါပြီလို့လေလာသူတချို့ကသုံးသပ်နေကြပါတယ်။ဒါပေမဲ့လည်းသမ္မတမွန်ရဲ့ဆောင်ရွက်မှုတွေမှာစွန့်စားရတဲ့ကိစ္စတွေရှိလာနိုင်တယ်လို့တောင်ကိုရီးယားမြို့တော်ဆိုးကအာရှရေးရာမူဝါဒလေးလာရေးအဖွဲ့ရဲ့အကြီးတန်းသုတေသီရှင်ပြောင်ချူးကပြောပါတယ
်။န
ျူကလ ியர் လက်နက်ဖြတ်သန်းရေးတွေမတိုင်ခင်မြောက်ကိုရီးယားပေါ်အရေးယူထားတဲ့ပိတ်ဆို့မှုတွေကိုချော့ချပေးဖို့သမ္မတမွန်ဂျေအင်ဘက်ကအကြံပြုနေမယ်ဆိုရင်တောင်ကိုရီးယားရဲ့မဟာမိတ်ပေါ်ထိခိုက်စေပါလိမ့်မယ်။သမ္မတမွန်ဟာသူ့ရဲ့နိုင်ငံရေးအရာကိုအကုန်သုံးပြီးစွန့်စားဆောင်ရွက်နေတာပါ
။ကိုရီးယားနိုင်ငံအကြားလှုပ်ဆောင်ကြရမယ့်စီမံကိန်းတွေရှေ့ဆက်သွားနိုင်အောင်မြောက်ကိုရီးယားကိုတန်ခတ်အရေးယူထားတာတွေအလုံးဖယ်ရှားပေးဖို့ဒါမှမဟုတ်ရှော့ပေါ့ပေးဖို့သမ္မတမွန်ဂျေအင်ဘက်ကတိုက်တွန်းမှုတွေကိုရည်ညွှန်းပြီးတော့သူတေသည်ရှင်ပြောင်ချူးကပြောခဲ့တာပါဝါရှင်တန်နဲ့ပြုံယမ်းအကြားဆွေးနွေးမှုတွေမကြာခင်ပြန်ဆလာနိုင်အောင်ဂျာကနေဝင်ပြီးတော့ဆောင်ရွက်ပေးနိုင်မယ့်အခြေအနေတွေအားလုံးကိုရှာဖွေလုပ်ကင်ကြဖို့သူ့ရဲ့အစိုးရအဖွဲ့ကိုသမ္မတမွန်ဂျေအင်ကအင်္ဂါနေ့တုန်းကပဲအမိန့်ပေးထားပါတယ်အမေရိကန်နဲ့မြောက်ကိုရီးယားပြောဆိုဆွေးနွေးလက်ဆဆက်ဆံရေးကိုအချိန်မပြတ်ဆက်ပြီးတော့သွားနိုင်အောင်တောင်ကိုရီးယားအစိုးရဘက်ကတဆန်းသမျှလှုပ်ဆောင်သွားမယ်လို့လည်းသမ္မတမွန်ကပြောထားတာပါအမေရိကန်နဲ့မြောက်ကိုရီးယားကြားမှာဘာတွေအဓိကကွာခြားချက်တွေဖြစ်နေသလဲဒီကွာခြားချက်တွေကိုနီးကပ်လာစေမယ့်အကြောင်းတွေကဘာတွေလဲဒါတွေကိုဘယ်လိုလုပ်မလဲဆိုတာတွေကိုရှာဖွေလုပ်ဆောင်ကြဖို့လဲသမ္မတမွန်ကသူ့ရဲ့ဆွေးအဖွဲ့ကိုပြောထားပါတယ်တောင်ကိုရီးယားနိုင်ငံဟန်တောင်းတက်တိုနိုင်ငံတကာလေ့လာရေးဌာနပမောက္ခခင်ဂျွန်းဟျောင်ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားညှိနှိုင်းဆွေးနွေးမှုတွေမှာခေါင်းဆောင်နှစ်ဦးချင်းတွေ့ဆုံဆွေးနွေးတဲ့နည်းလမ်းကအဆင်ပြေလိမ့်မယ်လို့သူထင်ထားခဲ့ပေမဲ့အခုတော့ထင်သလိုဖြစ်မလာခဲ့ဘူးလို့ဆိုပါတယ်
ဗီယက်နမ်နိုင်ငံဟနွိုင်းမြို့ကထိပ်သီးဆွေးနွေးပွဲမှာတိုင်ငင်တုန်းကတော့ခေါင်းဆောင်နှစ်ဦးချင်းတွေ့ပြီးတော့ရှင်းကြတဲ့လမ်းကအဆင်ပြေခဲ့ကြတာပါအဲဒါကြောင့်လဲဟနွိုင်းထိပ်သီးတွေ့ဆုံမှုမှာသဘောတူညီမှုကြီးကြီးမားမားရလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်ဒါပေမဲ့အခုဒီခေါင်းဆောင်ချင်းတွေ့ဆုံတဲ့နေ့ကအဆင်မပြေဘူးဆိုတာကိုပြနေပါတယ
်အာရှအီယာမူဝါဒလေးလာရေးအဖွဲ့ရဲ့အကြီးတန်းသုတေသီရှင်ပြောင်ချူးကတော့ခေါင်းဆောင်ချင်းတွေ့ဆုံဆွေးနွေးတဲ့နေ့လမ်းကလုံးမဖြစ်တော့ဘူးလို့ယူဆပါတယ်
ဘရီကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆွေးနွေးညှိနှိုင်းမှုတွေရဲ့ရလက်ထွက်ပေါ်လာမှုကမြောက်ကိုရီးယားအပေါ်မှာမူတည်တာပါဒီအခြေအနေကိုမြောက်ကိုရီးယားဘက်ကပဲထိန်းချုပ်ထားတာပါအပြောင်းနဲ့အတွက်ဆုံးဖြတ်ချက်ချရမှာလည်းသူတို့ပဲဖြစ်ပါတယ်ခေါင်းဆောင်နှစ်ဦးချင်းတွေ့ဆုံညှိနှိုင်းတဲ့လမ်းကြောင်းကတော့အလုံးမဖြစ်တော့ပါဘူးအခြေအနေတွေကိုပိုပြီးဆိုးလာစေပါတယ
်နျူကလ ியர் လက်နက်ဖြတ်သန်းရေးကိစ္စနဲ့ပတ်သက်တဲ့ပြောဆိုမှုတွေရှစ်ဆက်နိုင်ရေးကိုနိုင်ငံခေါင်းဆောင်တွေမပါဘဲလုပ်ငန်းအကောင့်ထဲပေါ်ကြမဲ့အဖွဲ့ကိုထူထောင်တဲ့နယ်လို့လဲသူတေသီရှင်ပြောင်ချူးကဆိုပါလေအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကလည်းမြောက်ကိုရီးယားအရာရှိတွေနဲ့ပြောလက်ဆဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်နိုင်မှုအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုမကြာခင်မှာမြောက်ကိုရီးယားကိုဆေလွတ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတင်းနာနေတုန်းကပြောပါတယ်ဟန်တောင်းတက်ကတူပမော့ခခင်ဂျွန်းဟျောင်ကတော့မြောက်ကိုရီးယားကိုနျူကလ ியர் ရေးမှာအငြင်းခံရမဲ့နိုင်ငံအဖြစ်အမေရိကန်ဘက်ကမဆက်ဆံသင့်ဘူးလို့ဆိုပါတယ်ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားဟာလုံးဝလက်နဲ့ချာရေးလမ်းကြောင်းကိုလက်ခံနိုင်မှာမဟုတ်တာကြောင့်လို့ဆိုပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။မနက်ဖြန်စနေည view ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့အပြည်ပြည်ဆိုင်ရာအမျိုးသမီးများအနေနဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအနေအထားဘယ်လိုရှိကြသလဲ၊ဘယ်လိုကာကွယ်ကြမလဲဆိုတာတွေကိုဆွေးနွေးကြဖို့ရှိတာပေါ့။ပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့အောက်ကြံနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483လိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါတိုးချက်ပြီးတော့ဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝဲအတွင်းအင်္ဂလိပ်သင်ခန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
CNTV ကဒီနေ့ဒီလိုစာတင်လို့မရှိဘူးတောက်ပြီးတော့အရေးပေါ်ဒီလိုခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူး။ဒီနေ့ထက်စာတင်ထားတာလည်းမရှိဘူးပေါ့နော်။အဲ့တော့မသိဘူးကြာအဲ့ဒီကြည့်ကြလို့
KMBB ကရင်ပြည်လက်နက်ကင်အဖွဲ့ UNFC တပ်ပေါင်းစုကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ဖြေရှင်းသွားကြတာပါ။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ဗီဒီအနေနဲ့ EU အဖွဲ့ကနေနှုတ်ထွက်ပြီးရင်အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ကနဦးဆွေးနွေးပွဲတွေကိုစတင်နေပါတယ်။ဒီသဘောတူညီချက်ကနေစီးပွားရေးအကျိုးအမြတ်အများကြီးရစေမယ်လို့နှစ်ဖက်စလုံးကပြောဆိုနေပေမဲ့ကွဲပြားခြားနားမှုတွေထွက်ပေါ်နေပါတယ်။အခုလက်ရှိမှာ EU ဥရောပဒီဥပဒေအရအမေရိကန်စိုက်ပျိုးရေးထွက်ကုန်တွေကိုဗြိတိန်ကပိတ်ပင်ထားပြီးကုန်သွယ်ရေးသဘောတူညီချက်ရရင်ဗြိတိန်ဈေးကွက်ဖွင့်ပေးဖို့အမေရိကန်ကတောင်းဆိုနေတာပါ Henry Ridgeway လန်ဒန်ကပေးပို့တဲ့သတင်းကိုကိုငိမ့်ညံပြောပြမှာပါWhere the
industry proudly earned American ကြံမွေးမြူရေးလုပ်ငန်းအကြောင်းကြေညာဗီဒီယိုတစ်ခုမှာကမ္ဘာစိတ်အချရာဆုံးကုန်ပစ္စည်းအဖြစ်ကြေညာထားတာပါဥရောပကတော့ဒါကိုသဘောမတူတဲ့အပြင်အမေရိကန်ရဲ့ကလိုရင်းဖြန်းထားတဲ့ကြက်သားတွေကိုပိတ်ပင်ထားတာပါအမေရိကန်ဟာကြက်သားတွေကိုကလိုရင်းသုံးပြီးဘေးဖြစ်နိုင်တဲ့ဘက်တီးရီးယားတွေကိုဖယ်ရှားထားတာပါကလိုရင်းပေါ်အလွန်ကျွံမှီခိုမှုကြောင့်ထုတ်လုပ်မှုစံနှုန်းတွေကျသွားရတယ်လို့ဥရောပကပြောပြီးတော့အမေရိကန်ကတော့ဒါကိုသဘောမတူပါဘူးဓာတုအသားတို့ဟော်မုန်းဆေးတွေသုံးထားတဲ့အမေရိကန်အမဲသားတွေကိုလည်း EU ကပိတ်ပင်ထားပါတယ် Brexit ဗြိတိန်နှုတ်ထွက်ပြီးရင်တော့အမေရိကန်နဲ့ချုပ်ဆိုတဲ့ကုန်သွယ်ရေးသဘောတူညီချက်မှာအဲ့ဒီလိုပိတ်ပင်ထားတာကိုရုတ်သိမ်းရမယ်လို့အမေရိကန်ကရှင်းရှင်းလင်းလင်းပြောထားပါတယ်။အမေရိကန်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအေဂျင်စီက Darrell Issa က
We'd like to have that arrangement be one in which
ကျွန်တော်လိုချင်တဲ့သဘောတူညီချက်မျိုးကအမေရိကန်မှာရသလိုမျိုးအမေရိကန်ကြက်သားအမဲသားနဲ့တခြားစိုက်ပျိုးရေးထွက်ကုန်တွေကိုဗြိတိန်မှာရစေချင်ပါတယ်။ဒါကသဘောတူညီချက်ရဲ့အဓိကအချက်ပါပဲ။ငွေရေးကြေးရေးစက်မှုထွက်ကုန်နဲ့စိုက်ပျိုးရေးတွေမှာလွတ်လပ်မျှတဖို့လိုပါတယ်။
အမေရိကန်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ယုံနှံဒဏ္ဍာရီတွေမရှိကြောင်းအမေရိကန်အရာရှိတွေကညှင်းဆို့လိုက်ပြီးဒါတွေဟာကိုကြိုးစည်းပွားကာကွယ်တဲ့မူဝါဒရဲ့အစိတ်ပိုင်းတွေပဲလို့ပြောပါတယ်။ Brexit ပြီးရင်တော့စားတောက်ခုံအဆင့်အတန်းကိုရှော့ချမှာမဟုတ်ဘူးလို့ဗြိတိန်ကထပ်တလဲလဲကတိပေးထားပါတယ်။ဗြိတိန်ကုန်သွယ်ရေးဝန်ကြီး Liam Fox က
Will we ကျွန်တော်တို့စားသုံးသူတွေထုတ်လုပ်သူတွေရဲ့အကျိုးစီးပွားကိုစန့်ကျင်တဲ့ကိစ္စတွေကိုလက်ခံမလားလို့မေးတယ်။ကျွန်တော်တို့လက်မခံပါဘူး။ဒါကညှိနှိုင်းပွဲပါ
EU တွေကဗြိတိန်ထွက်ဖို့သဘောတူညီချက်ထဲအဓိကအခက်အခဲဖြစ်နေတဲ့အိုင်ယာလန်နယ်စပ်ကိစ္စကိုလည်းအမေရိကန်အမဲသားနဲ့ကြက်သားကိစ္စကလွှမ်းမိုးထားပါတယ်။ဗြိတိန်နဲ့ EU ကမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နယ်ကြားမှာစစ်ဆေးရေးစခန်းမဆောက်လိုပါဘူး။ဒါပေမဲ့အဲ့ဒီအတွက် EU တွေကိုမလွယ်ပေါက်ဖွင့်ထားသလိုဖြစ်နေမှာကိုလည်းစိုးရိမ်ကြပါတယ်။အိုင်ယာလန်ဝန်ကြီးချုပ်လီယိုဗရာကာက
If at some point in the future the United Kingdom were to allow
Hello Nagar Chenji ma UK အနေနဲ့ chlorine ဖြန့်ထားတဲ့ကြက်သားနဲ့မဲသားတွေသူတို့ဈေးကွက်ထဲတင်ပုတ်ခွင့်ပြုလိုက်မယ်ဆိုရင်ဒီပစ္စည်းတွေကျွန်တော်ဈေးကွက်နဲ့ EU ဈေးကွက်ထဲဝင်လာမှာမလို့ကျမဘူ
းဗြိတိန်နဲ့ကုန်သွယ်ရေးသဘောတူညီချက်ရခဲ့ရင်ဝေးကြေးဝန်ဆောင်မှုလုပ်ငန်းလိုကိစ္စတွေမှာအကျိုးအမြတ်အများကြီးရှိမယ်လို့ American ကပြောပါတယ် Brexit ကာလအလွန်မှာလဲဗြိတိန်ကကမ္ဘာကုန်သွယ်ရေးအင်အားကြီးနိုင်ငံအဖြစ်မြင့်တင်လိုတာပါဒါပေမဲ့လည်းလန်ဒန်နဲ့နယူးယောက်ကမိုးမျော်တိုက်ကြီးတွေရဲ့အဝေးမှာရှိတဲ့လေယာစိုက်ပျိုးရေးကိစ္စဟာဘလို့ကုန်သွယ်ရေးသဘောတူညီချက်မျိုးအတွက်မဆိုအကြီးမားဆုံးအတားအဆီးဖြစ်ရှိနေမှာပါခင်ဗျာ
ဗီဒီအမေရိကန်ကုန်သွယ်ရေးအလားလားကိုငိမ့်ညာပြောပြသွားတာပါအခုတော့နာနယ်ခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာဖြစ်ပါတယ်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r VICE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ ADM ဆိုရဲတော့ဗိုက်ဒီပေကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပါစပ်နဲ့လော့ဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုံမပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအတော့နဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူညီအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေကြီးအကူအညီပေးပါမယ်လို့ကြီးပေးခဲ့တယ်ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲသူညီလည်းအတော့ကူဒုက္ခရောက်နေလေလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုံမပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာသန်းပို့ချခဲ့တာဖြစ်ပါတယ်အခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအရေးပြားထိမ့်သိမ့်မှုအခြေခံအပိုင်းနှစ်အကြောင်းကိုတင်ပြထားပါတယ်။အရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးလိုက်နာမှုဆိုင်ရာအားနည်းတာတွေရှိနေတယ်လို့အရေးပြားအထူးကုတွေကသတိပေးနေတာပါ။ဒီအကြောင်းမြန်မာနိုင်ငံအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့အရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီအရေးပြားထိမ့်သိမ့်ခြင်းအခြေခံအကြောင်းကိုပြီးခဲ့တဲ့ဘက်ကပြောခဲ့ရမှာဒီအရေးပြားစောစောရင်ကျဆင်းစေတဲ့အခြေအနေတွေနဲ့ဒီအရေးပြားထိမ့်သိမ့်မှုပစ္စည်းတွေ skin care products တွေပေါ့ဆရာနော်အဲ့ဒါတွေကြောင့်ကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ဒီလိုက်နာမှုအဓိကအားနည်းနေတာတွေနဲ့နောက်ထပ်အရေးကြီးတာတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရဲ့အတွေ့အကြုံအရဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ဘလို့လိုက်နာမှုတွေကအဓိကအားနည်းနေတာကိုတွေ့ရလဲဆရာရေ
ဟုတ်တယ်အဲ့ဒါလေဒီလိုပေါ့ဥမာပြားကြည့်ရများတာတော့ဥမာအသက်ဆယ်နှစ်နဲ့73နှစ်အရွယ်ဒီကောင်ပေါ့လို့ရွယ်ဒီပေါ့နော်ဟိုတင်းကြီးကြခေါ်တာပေါ့ဒီကြီးစားပြည့်တဲ့အရွယ်မှာဝှက်ချင်အောင်ဆပ်ပေါ်လာတဲ့သူအဲ့ဒီအရွယ်ကတိတ်တမလားရင်နေဘူးသူသူကိုဘာမှမသိဘူးအလားပါကြောင်းနဲ့သိစိတ်မဝင်စားဘူးအဲ့တော့သူတို့ကတခုပဲရှိတယ်သူကမှန်မှန်ကြည့်ပြီးတော့အဲ့ဝှက်ချင်ကြီးကိုလက်နဲ့ညှစ်တာလို့ဖြစ်တော့တာလို့အဲ့လိုမျိုးကြီးအရင်လောက်ကြတယ်ဗျာအဲ့လိုလုံးလိုက်လို့ဟိုသူကအခုပြောင်းသွားခြင်းနည်းနည်းအဲ့တော့ညှစ်ပလိုက်တယ်ချစ်ပလိုက်တယ်နော်အဲ့လိုဆိုပြောင်းသွားပြီလို့ထင်ကြတယ်တကယ်တော့အဲ့ဒါကမကောင်းတဲ့အကျင့်ပဲမကောင်းမောင်းနေလို့ရပဲတကယ်တော့အဲ့လိုညှစ်လိုက်တဲ့အတွက်ဝှက်ချင်မှာရှိတဲ့ပိုးတွေကပေါ်မှာအထက်အောက်ပေးပဲဒီအကုန်ပြန့်ကုန်လိုက်တဲ့အရင်ညှစ်လိုက်တဲ့အတွက်ကြောင့်မို့အသားကောင်းတွေမှာပါသွားပြီးတော့ဟိုအပေါက်ဖြစ်လာတယ်အမှားယူဖြစ်လာတယ်ပြီးရင်အသစ်ပြန်ဖြစ်စေတယ်အဲ့တော့အဲ့ဒီဥစ္စာကမကောင်းဘူးဆိုတာတော့ပြောကြတယ်
ဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အားနည်းနေတာလည်းရှိတယ်ခါဆရာရေ
နောက်တစ်ခါအသားချောက်တဲ့လူတွေအသားချောက်တဲ့လူတွေတော်များရှိတယ်အဲ့တော့အသားချောက်တဲ့လူတွေကတော့လူအပ်လို့လာပြရဲလိမ့်မှုစီးပြီးတဲ့အခါမှာသူကမင်းရဲ့တော့နေပြန်ပြန်ရောက်လာကြတယ်စေတမခံနိုင်လို့အားအဲ့ဒါလုံးလိုက်တာဘလို့ဖြစ်သွားတယ်အရင်ကပူပြီးတက်လာတယ်အရင်ရတယ်အရင်ဆက်တယ်အဲ့လိုမျိုးပေါ့အဲ့တော့ချောက်တဲ့အသားကြီးကစေတကိုမခံနိုင်ကြတာမျိုးဖြစ်တတ်တဲ့အတွက်ကြောင့်မလို့လောဘမလို့ဖြည်းဖြည်းဖြည်းဖြည်းနဲ့နည်းနည်းနည်းနည်းချင်းလင်းရင်တက်တာလာမှာပါလို့ပြန်ပြီးတော့ပြောရတယ်။တောင်းတခါဟိုအစီပြန်တဲ့လူမျိုးတွေပေါ့အစီပြန်တဲ့လူတွေဆိုရင်လည်းအမေကပစ္စည်းတွေအခုတော့ဒီဆောင်တွေကလည်းပြောတယ်မင်းနေပါလိမ့်မှာလဲမီဒီယာမျိုးစုံမှာလည်းပြီးရတဲ့အခါကျတော့အမေကပစ္စည်းတွေတုံးကြတယ်။အမေကပစ္စည်းဆိုတာအထက်ကိုစိတ်ဝင်သွားတာမဟုတ်ဘူး။အပေါ်မှာပဲတင်ပြီးတော့ဘမမျိုးလူမျိုးကြတော့ဆွေးပူပြန်တဲ့အစီပြန်လို့အစီအစဉ်ကျေဘူးဆိုရင်မတုံးကြဘူး။အဲအဲ့လိုမျိုးဆိုရင်တော့အမေကပစ္စည်းကို မစီမပါတဲ့ဟာရွေးသုံးဖို့ဒါမှမဟုတ်လေဒီကပစ္စည်းလေးနည်းတဏ္ဍာထလိမ့်နာမျိုးနှစ်ခုရောပြီးတော့6000အောင်လိမ့်ကြမျိုးလုပ်ဖို့ပြောရတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဘလိုလိုက်နာမှုတွေအဓိကအဖြစ်ပေါ့နော်အားနည်းနေတာကိုတွေ့ရလဲဆရာကြီး
နောက်ထပ်အကင့်များတာကတော့အရင်ပထမတစ်ခေါက်လဲစမ်းသပ်ခြင်းမှာလေကျွန်တော်တို့ပြောခဲ့တယ်ဒီမလိုအပ်ဘဲနဲ့ skin care ပစ္စည်းတွေအထူးမြတ်ဆက်ပြားလိုဟာမျိုးတွေကိုပြင်းပြင်းနေသုံးတာပေါ့နော်ကျွန်တော်တို့ဈေးကွက်ထဲမှာလည်းပြင်းတာတွေတွေ့ဈေးလျှော့ရောင်းနေအောင်နောက်တစ်ခါပို့ပြီးတော့ဟိုအခုကလူတွေကရေချိုးလိုက်ရင်အသားကြီးက6ပြီးမျက်နှာကြီးဆိုတင်းသွားမှဆိုပြောင်းနေလို့လူတွေကခံစားကြတယ်ဗျအမှန်အဲ့ဒါမဟုတ်ဘူးရင်းပြင်းတဲ့ပစ္စည်းတွေကိုလိုရာနဲ့ပို့ပြီးအသုံးများနေတယ်လို့ဒါတွေ့မြင်ရတယ်အဲ့ဒါလည်းမကောင်းဘူးနောက်တစ်ခုကတော့မသုံးတဲ့ပစ္စည်းတွေကိုသုံးတာမျိုးဥမာလိမ့်စည်းတွေလွယ်လွယ်နဲ့တခုခုဖြစ်တာနဲ့ဝယ်ပြီးတော့လိမ့်ကြတာပေါ့နော်အဲ့လိုမျိုးလွယ်လွယ်ဝယ်လို့ရတဲ့လိမ့်စည်းတွေကပြင်းတဲ့ပစ္စည်းတွေထည့်ထားတယ်နံပါတ်1တစ်မျိုးပဲအစားနှစ်မျိုးသုံးမျိုးလေးမျိုးရောပြီးတော့ထည့်ထားတယ်ထည့်ထားတဲ့အတွက်ကြောင့်မို့လို့ဒီထွက်စုချို့အရန်ဖြစ်နိုင်တယ်ဖြစ်လဲဖြစ်ကြတယ်ဆိုတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီရေပြားထိမ့်သိမ့်မှုအခြေခံနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဟုတ်ကဲ့နောက်ဆုံးကတော့ဗျာပထမဆုံးပြောတဲ့နှစ်ချက်ကိုပဲကျွန်တော်ကဟို highlight လုပ်ပြီးပြန်ပြောချင်တာပါရေပြားထိမ့်သိမ့်မှုအခြေခံဆိုတာရေပြားရဲ့စွမ်းဆောင်ရကောင်းအောင်လုပ်တာပေါ့နော်စွမ်းဆောင်ရကောင်းမှုအတွက်ရေပြားရဲ့လုပ်ငန်းတောင်အောင်ကောင်းရမယ်ပျက်စီးမှုနေရမယ်နော်နောက်တစ်ခါရေဆူတတ်ထင်းပြရမယ်အစီအလားပြန်ဖြည့်ပြရမယ်အဲဒီတော့ရေပြားရဲ့စွမ်းဆောင်ရကောင်းမှုအတွက်ဆိုရင်နံပါတ်၁နေ့စဉ်ပုံမှန်တန့်ရှင်းရေးလုပ်ဖို့လိုပါတယ်ဟိုကျွန်တော်ခုနပြောသလိုစပြပြင်းပြင်းသုံးကြရဲဆိုတော့တခါဆက်ရမတိုက်ပဲနဲ့ကြည်ကြအဲ့လိုလည်းမဟုတ်ဘူးအဲကိုနေသင့်တော်ရဲစပြကိုတော်မကင်းစားတော့ဒီနေ့စဉ်ပုံမှန်တန်းချင်းလေးလောက်ပေးပါပြီးရင်ရေသားကအဆူဓာတ်ရှိနေဆွမ်းဆောင်ရည်ပိုကောင်းတဲ့အတွက်အဆူဓာတ်ဒိန်ကိုရေဆူဓာတ်ဒိန်ခရင်တို့မော်ချာရိုက်ဇာတို့ပုံမှန်လေးလိမ့်ပေးပါအဲအဲ့ဒါကရေသားလုပ်ငန်းတောင်းအောင်လေးကောင်းအောင်ပေါ့နောက်တစ်ခါရေပြားပစ္စည်းမှုနည်းဖို့အတွက်ကျွန်တော်တို့ကတတ်နိုင်သလောက်ကာပါပေးရမယ်။ဘာလို့ကာပါပေးရမလဲဆိုတော့နေသားလင်းသေးတွေသုံးရမယ်။မျက်နှာဆိုမျက်နှာအတွက်ကိုယ်ခန္ဓာဆိုကိုယ်ခန္ဓာအတွက်နေသားလင်းသေးကိုငငယ်ကလေးကစသုံးပေးကြပါပေါ့နော်။ယောက်ျားဖြစ်စီမိန်းမဖြစ်စီ။ဘာဖြစ်လို့ပမာကြီးကကြီးအောင်ကြီးအရန်ကျန်းလွန်ရောက်ကြီးအရန်ကျင်းတဲ့အတိုင်းကြီးဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီဟာတွေသုံးဖို့လိုပါတယ်။ဟိုနောက်အသားကိုယ်ခန္ဓာအတွက်ဆိုလိုရှင်းလင်းပေးမယ်။နောက်နောက်အုတ်ထုတ်ထုတ်ထီးဖို့စောင်းနာမျိုးအဲ့လိုမျိုးပေါ့နော်လုပ်ပါမယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီရေပြားထိမ့်သိမ့်မှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်အရေးတကြီးပြောချင်တာရှိသလားဆရာကြီ
းနေကမျက်မှန်တက်တဲ့အကျင့်ပေါ့နော်ကျွန်တော်တို့မြန်မာပြည်မှာဆိုရင်နေကမျက်မှန်တက်တဲ့အကျင့်အရင်နေ့ဒီဇွန်လမှာရောက်နေရင်ဒီကြုံတဲ့အခါကျရင်ကြည့်လိုက်ပါနိုင်ငံများသားတွေတွေ့ရတဲ့အခါကျရင်သူတို့ကလူကြီးပြည်တွေနဲ့ပြည်သူတို့အပြင်တွေ့ရင်နေကမျက်မှန်တုံးတဲ့အကျင့်ပုံများတယ်သူတို့သိတယ်သူတို့ရဲ့ညလုံးကိုကအစာကကွယ်ရမယ်ဆိုတော့သူတို့သိတယ်ကျွန်တော်တို့တိုင်းပြည်မှာတော့ညလုံးကိုလည်းကကွယ်မှုနေတယ်နေတဲ့အခါကျောင်းညလုံးမှာတိမ်နေဖြစ်တာတွေအရန်ပေါ်တယ်အသက်50 60ဆိုမကွယ်ရတဲ့ခြေဦးအဲ့လိုမျိုးပုံစံမျိုးတွေဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးပြထိမ့်သိမ့်မှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်ပြောချင်တာတွေရှိသေးလားဆရာ
တခါတလေကျတော့အဲ့လိုမျိုးလုပ်ပေမဲ့အသက်ကြီးလာတာနဲ့အများအသားကြီးပစ္စည်းကတော့ရှိနေတာပေါ့အဲ့ဒီအတွက်ကိုလိမ့်ချင်နေဆိုရင်တော့ဆရာအောင်နဲ့တိုင်ပင်ပြီးတော့လိုအပ်တဲ့ဟိုအသားကိုပြန်ပြုပြင်တဲ့လိမ့်သေးတွေလုပ်တဲ့နည်းတွေတောက်သေးတွေသုံးဖို့လိုပါတယ်နောက်ဆုံးအနေနဲ့ကတော့ဆေးလိမ့်မတောက်ဖို့လိုပါတယ်ဆေးလိမ့်ကရေပြားရဲ့ဆွမ်းဆောင်ရေအထူးကြဆင်းစေတဲ့ရေပြားသွေးလည်ပတ်မှုအနောက်ဖြစ်ပြတဲ့အတွေ့အကြုံမလို့အဲ့ဒါတွေကိုရှောင်ရှင်ဖို့လိုပါတယ်ဆိုတာနောက်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆရာဒီစိတ်ဖြစ်စီမှုအနေထားကိုရော
ဟိုစိတ်နဲ့ကိုယ်နဲ့ဆိုတာနှစ်ခုလုံးကဆက်ဆက်နေတာပေါ့အဲ့ဒီတော့စိတ်ဖြစ်စီမှုများရင်ဒီအရေးသားရင်မကောက်ကိုခန္ဓာတစ်ခုလုံးကမကောက်အဲအကြောင်းလို့စိတ်ဖြစ်စီမှုကတော့စိတ်ဖြစ်စီမှုရှော့ချစေတဲ့ဒီလန်းတွေကိုတိုင်းနာပြီးတော့ဟိုလေ့လာပြီးတော့ပေါ့နော်ဟိုမှာတက်ရှုလေ့ကျင့်ခန်းလုပ်တာတို့တရားထိုင်တာမျိုးတို့ယောဂလုပ်တာမျိုးတို့အဲ့လိုမျိုးလေးတွေကိုတော့လိုက်နာဆောင်ရွက်တင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းအခြေစိုက် PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာပါ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ဒေသခံ2000ကျော်နေရဲစွန့်ခွာနေကြရပါတယ်အပြည့်ရဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့များ EAO ရဲ့ PPSD ငင်းချင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာကျင်းပခဲ့တယ်ဆိုတာနဲ့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ဟာညီညွတ်တော်တိုင်းသာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်သွားမဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျွန်မကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားမတ်လ၄ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ2000ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်။တိုက်ပွဲတွေဟာဖျားကြီးကျေးရွာအနီးနဲ့လေးမြို့မြစ်အထက်ပိုင်းတွေမှာဖြစ်ပွားနေတာဖြစ်ပြီးကျေးရွာအနီးတွေမှာအစရစစ်တပ်ကစခန်းချနေတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ခွာလာတာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။နေရာစွန့်ခွာလာသူတွေကတော့ဖျားကြီးကျိတ်ချောင်းမော်ရွာဟောင်းမော်ရွာတက်နဲ့လင်းညင်းတောင်ကျေးရွာသားတွေဖြစ်ကြပါတယ်ဒုက္ခသည်တွေကိုအခုခါမြတ်ဦးမြို့ပေါ်ကရှစ်တောင်ပင်ကောက်စီဖရားပေါ်နဲ့မြတ်တန်းဆောင်ဘုံလူကြီးကျောင်းတွေမှာယာယီနေရာချထားပေးပြီးမြို့ခံလူငယ်တွေနဲ့အရက်ဖက်ဖွဲ့စည်းတွေကအရေးပေါ်အကူအညီပေးထားကြပါတယ်ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခသည်တထောင်နီးပါးရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်ဖွဲ့စည်းတွေကပြောပါရယ
်လေးလကြော်ကြာရန်နှန်းထားတဲ့အပြည့်ရတိုင်းသားလက်နက်ကန်တပ်ဖွဲ့တွေ EAOS ရဲ့ PPSD ငင်းချင်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာပြန်လည်ကျင်းပခဲ့ပါရယ်မလ9ရက်နေ့ကနေ9ရက်နေ့ထိပြန်လည်ကျင်းပခဲ့တဲ့ဒီအစည်းအဝေးမှာတနင်္ဂနွေလို့ပြကသက်ကမှုရစရေးလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကန်ဖွဲ့ဆယ်ဖွဲ့ရဲ့ထိပ်တီးကောင်းဆောင်တွေစုံစုံညီညီတက်ရောက်ခဲ့ပါတယ်။ NCA ကောင်းတဲ့ပုံမှုလမ်းကြောင်းဟာအမျိုးသားသံလူရေးကိုပိုင်ပြဋ္ဌာန်းခွင့်ပြည့်ဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေတွေးဖီနေတယ်လို့ PPSD ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖူးကအဖွဲ့မိတ်ခွန်းမှာပြောကြားခဲ့ပါတယ်။ဒီအစည်းအဝေးကနေ PPSD ရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ခြင်းသစ်ဆုပ်နေတဲ့ငင်းချမ်းကြီးကြီးစဉ်ဘလို့ရှေ့ဆက်လက်သွဲဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်တွေပါဝင် NC လက်မှတ်မထိုးရသေးတဲ့တခြားဖွဲ့တွေနဲ့ဘလို့ချိတ်ဆက်ဆောင်ရွက်သွားရမလဲဆိုတာအတိကသာဆွေးနွေးခဲ့ပါတယ
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေ NCAS EAO ရဲ့အမျိုးသမီးခေါင်းဆောင်တွေကဥဆောင်ကျင်းပတဲ့ငင်းချမ်းရင်ဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားရေးဆိုင်ရာအလုံယုံဆွေးနွေးပွဲတတိယအကြိမ်ကိုမတ်လ3ရက်နေ့ကရန်ကုန်မြို့ရှိအင်းလျာလိတ်ဟိုတယ်မှာကျင်းပပြီးစီးခဲ့ပါတယ်။ NCA လက်မှတ်ရေးထိုးခဲ့တဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ငင်းချမ်းရင်ဖြစ်စဉ်မှာပါဝင်နေရတဲ့အပိုင်းပိတ်ဆို့မှုဖြစ်နေတဲ့အခြေအနေကိုဖြေရှင်းနိုင်ဖို့စ조사နေရတဲ့အပိုင်းတစ်ဖက်ချင်းစီအခြေအနေတည်ငြိမ်စေဖို့ထိမ့်သိမ့်နေရတဲ့အပိုင်းတွေကိုလှုပ်ရှားဆောင်ရွက်နေရတဲ့အတွက်အမျိုးသမီးတွေကိုတီးတန့်လက်ကျင့်ပေးဖို့နဲ့အချိန်ပေးနိုင်ဖို့မလွယ်ကူဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပဟိုဦးဆောင်ကော်မတီဝင်မိစုပွင့်ကပြောပါရယ်ဒီဆွေးနွေးပွဲကိုဖေဖော်ဝါရီ28ရက်နေ့ကစပြီး9ရက်ကြာကျင်းပခဲ့ရမှာ MCA လက်မှတ်ရေးထိုးဆယ်ဖွဲ့ကအမျိုးသမီးကိုယ်စားလှယ်40ဦးပါဝင်တက်ရောက်ကြပါတယ
်။ရခိုင်လက်နက်ကန်တပ်ဖွဲ့ AA ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ပလဝါမြို့နယ်တန်ထောင်ကျေးရွာရဲကင်းစခန်းမှုစလိုင်းဖီးပါနဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးချောင်းဟော်တို့ကိုဖေဖော်ဝါရီ28ရက်နေ့ကပြန်လွှတ်ပေးလိုက်ပါတယ်။စခန်းမှုနဲ့အုပ်ချုပ်ရေးမှူးတို့ကိုတန်ထောင်ကျေးရွာကနေ10မိုင်ကွာဘူးစင်ကျေးရွာမှာကျေးသောရွာကခရီးရန်ပါစတာနှူးကတွားရောက်ခေါ်ယူခဲ့တာဖြစ်ပါတယ်။ဖမ်းဆီးချုပ်နှံခံရတဲ့အချိန်မှာအေအေတပ်ဖွဲ့ကအုပ်ချုပ်ရေးမှူးဦးချောင်းဟော်ကိုစစ်ဆေးမေးမြန်းရမှာညှဉ်းပန်းမှုခံခဲ့ရတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ဟာတန်ထောင်ကျေးရွာရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ကဝင်ရောက်ပိုက်ခတ်ခဲ့ပြီးစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှူးတို့ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီး9ရက်မြောက်နေ့မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်နိုဘိုကရင်ဒုက္ခတဲ့စခန်းမှာအခုလ4ရက်နေ့တုန်းကမတော်တဆမီးလောင်မှုဖြစ်ပွားခဲ့ပြီးလူနေအိမ်80ကျော်အထိမီးလောင်ပျက်စီးသွားခဲ့ပါတယ်။မီးလောင်မှုကြောင့်ထိခိုက်သေးဆုံးမှုမရှိပေမဲ့လည်းကြက်ဝက်နဲ့လူသုံးကုန်ပစ္စည်းတွေပျက်စီးဆုံးရှုံးမှုရှိတဲ့အတွက်ပြန်လည်ထူထောင်နိုင်ဖို့လက်ရှိထိုင်းအာဏာပိုင်တွေတာဝန်ရှိသူတွေနဲ့အတူကရင်ဒုက္ခတဲ့ကော်မတီတွေနဲ့အကူအညီပေးနေတဲ့အဖွဲ့တွေကတွေ့ဆုံဆွေးနွေးပြီးဒုက္ခတဲ့စခန်းအခြေအနေကိုတွားရောက်ကြည့်ရှုမှဖြစ်တယ်လို့ကရင်ဒုက္ခ
သည်ကော်မတီဥက္ကဋ္ဌဇော်ရောဘတ်ထွေးကပြောပါရယ်ထိုင်းမြန်မာနယ်စပ်မှာနိုဘိုဒုက္ခတဲ့စခန်းအပါဝင်ကရင်ဒုက္ခတဲ့စခန်းခုနှစ်ခုရှိပြီးလက်ရှိနိုဘိုဒုက္ခတဲ့စခန်းမှာတော့လူရေသတောင်းကျော်ခိုလုံနေထိုင်လျက်ရှိပါရယ်
ကချင်ပြည်နယ်ပမောခရိုင်မန်စီမြို့နယ်တွင်မိုင်းတလုံးပေါက်ကွဲခဲ့ပြီးကလေးငယ်6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်မလ9ရက်နေ့မနေ့ပိုင်းကမန်စီမန်ဝင်းကြီးကလမဘေးရှိလေကွင်းတွင်နွားကြောင်သွားစဉ်ဘုံဟောင်းတလုံးတွေ့ရှိပြီးတော့အဆိုပါဘုံကိုကန်လိုက်ရမှာပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံလူဖြစ်တဲ့ဥစော်ဘော့ကပြောပါရယ်ထိခိုက်ဒဏ်ရာရရှိတဲ့ကလေးငယ်6ဦးကိုရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့ပြည်သူ့စေယုံကြီးကိုပို့ဆောင်ထားပြီးစေကုသခံယူရမှာသူကတော့အချိန်လေးစိုးရင်ရတဲ့အတွက်လာရှူစစ်စေးရုံကိုပို့ဆောင်ထားရတယ်လို့သူကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP ဟာအဖွဲ့ရဲ့ဆုံးဖြတ်ချက်အရညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ဖို့ရှိတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်KNPP နှုတ်ထွက်မယ်ဆိုရင် UNFC အဖွဲ့အနေနဲ့ဖြတ်သိမ်းသွားရမယ့်အနေအထားရှိတယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကရင်နီမျိုးသားတိုးတက်ရေးပါတီနှုတ်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ KNPP လွိုင်းကောင်ဆက်ဆံရေးရုံးတာဝန်ခံခုညေးတွေကခုလိုပြောပါတယ်
ကျွန်တော်တည့်ရတော့တော့ဒီပြီးခဲ့တဲ့ဒီဘူကောင်စီစီဝေးပေါ့ကျွန်တော်ရလာထမ်းမှာလောက်ရတော့တော့အဲ့ဒီကိစ္စတော့ဖြစ်တယ်ဒါပေမဲ့အများဆက်လာတော့ကျွန်တော်ခက်ခိုးတော့ရှိတယ်ဒါပေမဲ့အဲ့ဒီကြီးကခါလို့တဲ့ဒီကမှနုတ်ခရမလေ
းပြီးခဲ့တဲ့ဇန်နဝါရီလဒုတိယပတ်ထဲမှာကျင်းပခဲ့တဲ့ကရင်နီမျိုးသားတိုးတက်ရေးပါတီ6လပတ်နှစ်ပတ်လည်ဘူကော်မတီစီဝေးမှာ UNFC ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပါတယ်KNPP နှုတ်ထွက်မဲ့ကိစ္စကိုမသိရသေးသလို UNFC ရေးပေါ်ညီလာခံကျင်းပဖို့ကိုလည်းရက်သတ်မှတ်ထားတာမရှိသေးဘူးလို့ UNFC ဘဟုလုံမှုဆောင်ကော်မတီဝင်ဦးထွန်းစော်ကပြောပါတယ်
။ကျွန်တော်တော့မသိဘူးဗျအဲ့ဒီကြားလို့ထုတ်ထားတာလည်းမရှိဘူးပြီးရင်နှုတ်ထွက်စာတင်ထားတာလည်းမရှိဘူးပေါ့နော်အခု KNPP က UNFC ကိုတော့စာတင်လည်းမရှိဘူးတောက်ပြီးတော့ရေးပေါ်ညီလာခံခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူ
း။ UNFC ဘဟုလုံမှုဆောင်ကော်မတီဝင်မွန်ပြည်သစ်ပါတီနိုင်ငံသားဆက်ဆံရေးတာဝန်ခံနိုင်ရွှေသိန်းက UNFC နောက်ဆုံးညီလာခံတဲ့ချိန်ကျင်းပဖြစ်တဲ့အခါအဖွဲ့ဝင်၄ဖွဲ့ကနှုတ်ထွက်မှာဖြစ်ပြီး ANC တစ်ဖွဲ့တည်းပဲကြံရှိတော့မှာဖြစ်တဲ့အတွက် UNFC ကိုဖြတ်သိမ်းဖို့တေချာသလောက်ရှိနေပြီလို့လည်းမွန်ပါတာနဲ့အခုလိုပြောပါတယ်
ချလောက်ကတကူတောင်မတော်ဘွားရတောင်မတော်တော့မှဘီကောပို့ဆလောက်ကိုရီဖန်ကိုရောပလောက
်အစည်းအဝေးကတော့ဘယ်တော့လုတ်ဖြစ်မှာကိုမသိပေမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတခါလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ရမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တယ်နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
လက်ရှိမှာအဖွဲ့ဝင်၅ဖွဲ့သာကြံရှိတဲ့ UNFC မှာအခုဆိုလို့ရှိရင်ရှမ်းပြည်တိုးတက်ရေးပါတီ SSPB ကလည်းနှုတ်ထွက်စာတင်ထားတယ်လို့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး ADU တို့ကလည်းနှုတ်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ပါတီခေါင်းဆောင်တွေကထောက်ဖော်ပြောကြားခဲ့ပြီးဖြစ်ပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုရဲ့တာဝန်ကနေအနားယူဖို့ညွှန်ကြားထားပါတယ်။ဘာကြောင့်ဦးအောင်တန်ကိုအနားယူဖို့ညွှန်ကြားရတာလဲဒီကိစ္စအပေါ်မှာဦးအောင်တန်ဘက်ကရောဘယ်လိုမျိုးတုံ့ပြန်ထားပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်းဝင်ကနေတင်ပြထားပါတယ
်အန်နတီပါတီပို့ဟုကနေဦးအောင်တန်ကိုနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းကိုတော့တဆုံတရာထုတ်ပြန်တာမရှိပေမဲ့ဦးအောင်တန်ကတော့သူတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွင်မဲဆန္ဒပြည်သူတွေနဲ့နိုင်ငံတော်မျက်နှာကိုတာကြည့်ပြီးလှုပ်လှုပ်ခဲ့တယ်လို့ပြောပါတယ်
ကျွန်တော်လုံနေတာအားလုံးကိုမဲဆန္ဒနဲ့သူတွေတိုးတဲ့သူအတွက်ကိုပဲကျွန်တော်ဥတည်တယ်ဒီဘက်ကလည်းနိုင်ငံတော်ရဲ့ဘန္ဒာဒီမဆုံးရှုံးအောင်ဖတ်တော်ရေးရကော်မတီတွေကောင်းကောင်းအလုပ်လုပ်နိုင်အောင်ပါရှင်ကျွန်တော်နိုင်ငံတော်မျက်နှာမူပြီးမှသာရှင်အလုပ်လုပ်ခဲ့ပါတယ်ဆိုတာကကျွန်တော်အာမခံတယ
်ချင်းမြင့်နဲ့လှုပ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုဖေဖော်ဝါရီ23ရက်နေ့နောက်ဆုံးထားပြီးရန်သူကနေနှုတ်ထွက်ဖို့နဲ့မနှုတ်ထွက်ဘူးဆိုရင်လွတ်တော်တွင်ပြည်တင်ရှုပ်ရှားနှုတ်ဆက်စီမယ်လို့ NLD ပါတီဒုဥသနှင့်ဒေါက်တာစောမြင့်မောင်ကလက်မှတ်ရေးသူပြီးဖေဖော်ဝါရီ18ရက်နေ့ကနောက်ဆုံးချိန်သတိပေးခဲ့တာလည်းဖြစ်ပါတယ် ဒီဖြစ်စဉ်ဟာလှပလိုက်ယူမှုနဲ့မသက်ဆိုင်ကြောင်းပြန်လည်ဖြေရှင်းခွင့်ပြုဖို့ NLD ဘဟုကလည်းစာတင်ပြထားတယ်လို့ဦးအောင်တန်းကဆက်ပြောပါတယ်
။တိုင်တဲ့ဟာနဲ့ပတ်သက်လို့ကလည်းကျွန်တော်ထင်ပါတယ်ယုံကြည်တယ်နဲ့မကျေနပ်တဲ့ကိစ္စတွေပဲဖြစ်မလားလမ်းချတဲ့ကိစ္စတွေနဲ့ပတ်သက်တယ်လို့တော့ကျွန်တော်လည်းအကြံဖြစ်ပေးကြတာပေါ့နော်။ကြားထားတဲ့အခါကျတော့ကျွန်တော်ကတော့ဖြေရှင်းခွင့်ကျွန်တော်ကိုပြုပါလို့ပဲကျွန်တော်ပြောထားလို့ပဲရှိပါသေးတယ်။
NLD ပါတီအနေနဲ့ဥအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့အပေါ်မဲဆန္ဒရှင်ပြည်သူတွေကိုအများဆုံးချပြတင့်ပြီးသူ့ကိုလည်းပြန်လည်ဖြေရှင်းခွင့်ပေးတင့်တယ်လို့မင်းသားမျိုးအရက်ဖက်အဖွဲ့အစည်းကဥဆောင်သူကူမန်အုံးကပြောပါတယ
် NLD ရောတကယ်တော့တကယ်မွေးလာပြီးပါညာမရှိဘူးဆိုလို့ရှင်းတော့အဲ့တော့သူ့ကိုပြထားတိုင်ကြားထားတဲ့သူ့ကောင်ကိုသူ့ကိုသူရှာတိုင်ကြားတယ်ဘလို့တိုင်ကြားထားတဲ့ဒီကိစ္စကိုဖြေရှင်းပါပြီးတော့ပြုတ်တင့်တယ်ပေါ့နော်
အခုလက်ရှိချင်းမြင့်တဲ့ NLD ပါတီရဲ့အသွေးမှုလည်းဖြစ်တဲ့ဦးအောင်တန်းဟာ1990ခုနှစ်ကတည်းကမင်းသားမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှာအင်တိုက်အားတိုက်ပါဝင်ခဲ့တူတူဖြစ်ပြီး2015ခုနှစ်ယူကောက်ပွဲမှာမင်းသားမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ယူကောက်ခံရပြီးချင်းမြင့်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်ခန်းချင်းခံရတာလည်းဖြစ်ပါတယ်။ဦးအောင်တန်းဟာခုချိန်ထိတော့လွှတ်တော်ဒုဥက္ကဋ္ဌရာထူးကနေတရားဝင်နှုတ်ဆက်ခြင်းမရှိသေးပါဘူး။
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ 2,000 ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်။အပြစ်ရတိုင်းနာလက်နက်ကင်တပ်ဖွဲ့များ EAOS ရဲ့ PPSD ငိမ့်ချိုင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းချီဆိုင် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာပါ။ VOE ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့VOA ကိုဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစင်လဲဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစင်စာရိုက်တိရအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေပြပေးပါအောင်ဗျာ။
ဒီမိုကရက်တစ်ပါတီကကြီးစိုးထားတဲ့အမေရိကန်အောက်လွှတ်တော်အတွင်းဂျူးမုံကြီးပြောဆိုမှုတွေကိုဒုတိယအကြိမ်ထပ်ပြီးတော့ရှိလာပါတယ်။ဂျူးမုံကြီးပြောဆိုရေးသားမှုတွေကိုကန့်ကွက်ကြောင်းအဆိုတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုအောက်လွှတ်တော်မှစစ်တပ်ရင်းတွေကမဲခွဲတဲ့အခါမှာထောက်ခံမဲ409မဲကန့်ကွက်မဲ23မဲနဲ့တခဲနဲ့အတီးပြုခဲ့ကြပါတယ်။ဒီကိစ္စမှာမကြခင်ကအောက်လွှတ်တော်မှဖြစ်လာခဲ့တဲ့မင်နဆိုတာပြည်နယ်ကလွှတ်တော်မှအီဟန်ဟိုမာကိုနာမည်တက်ပြီးမပြောပေမဲ့သူ့ရဲ့ဂျူးမုံတွေပြောဆိုရေးသားမှုတွေအတွက်လွှတ်တော်အမတ်တွေကြားဝေဖန်မှုတွေရှိနေတာပါ။အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ရှေ့နေဟောင်းတဦးဖြစ်သူမိုက်ကယ်ကိုဟင်းကထရမ့်စီးပွားရေးလုပ်ငန်းကိုစစ်တပ်ရင်းနေမှာပဲတရားစွဲဆိုလိုက်ပါတယ်။ထရမ့်စီးပွားရေးလုပ်ငန်းအတွက်တရားရေးကိစ္စတွေကိုဆောင်ရွက်ပေးခအဖြစ်နဲ့ဒေါ်လာ3.8တန်သူ့ကိုပေးဖို့သူရဖို့ရှိနေပြီးတော့ထရမ့်စီးပွားရေးလုပ်ငန်းကိုစားသူအသုံးပြုခဲ့တဲ့ငွေကြေးတွေအတွက်သူပြန်ပြီးရစရာတွေရှိတယ်လို့ရှေ့နေကိုဟန်ကပြောပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့လောလောဆယ်မှာပြစ်မှုဆိုင်ရာတရားရင်ဆိုင်နေရတဲ့အတွက်ကြောင့်ဒီငွေတွေကိုမရဘဲဖြစ်နေတာပါ။ဗီယက်နမ်နိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးဒီစီမံကိန်းဟာတရုတ်ကုမ္ပဏီတွေအကျိုးရှိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမနှစ်တုန်းကဆန္ဒပြခဲ့သူ15ဦးကိုနိုင်ငံမတည်ငြိမ်ဖြစ်အောင်လှုပ်ဆောင်မှုနဲ့ကြက်တပရင်းတွေမှာထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဆန္ဒပြမှာပေါင်းသူ15ဦးကိုကြက်တပရင်းတွေကဗီယက်နမ်နိုင်ငံတောင်ပိုင်းဘင်တောင်ခရိုင်တရားရုံးကရဲစခန်းတွေကားတွေကိုဖျက်ဆီးမှုနဲ့ထောင်ဒဏ်2နှစ်ကနေ3နှစ်ခွဲကြားပြစ်ဒဏ်အတည်တည်ချမှတ်လိုက်တာဖြစ်ပါတယ်။ထိုင်းတော်ဝင်မင်းသမီးဥပောယရနာကိုဝန်ကြီးချုပ်ဖြစ်တဲ့ရွေးကောက်ပွဲဝင်ပြိုင်ရေးအဆူပြုခဲ့တဲ့အဓိကတိုက်ခန်းပါတီကိုထိုင်းအခြေခံဥပဒေဆိုင်ရာတရားရုံးကကြက်တပရင်းနေမှာပဲပယ်ဖြစ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဆူရင်တွေဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။တောင်းကြနေမနက်ဘက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းတို30:40-48တို့ကနေထုတ်လွှင့်ခဲ့တာပါ။တောင်းရစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.